Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီဝီအမေရိကန်တန်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်ကြာတာပြီးညပိုင်း9:00ကနေ10:00အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆက်မဲ့သတင်းတွေမှာတော့ဗနာယေသုံးဆင်းနဲ့ပတ်သက်လို့ဒီမိုကရက်ပါတီလွှတ်တော်ကောင်ဆောင်နေတဲ့ဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးတဲ့နောက်သမ္မတထရန့်မက္ကဆီကိုနိုင်ငံနယ်စပ်ကိုဒီနေ့သွားဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကိပ္ပကတ်တွေကြီးထွားလာနေတဲ့ပေါ်ဆိုရင်လည်းအကြောင်းနဲ့အမြန်ဆုံးရပ်တန့်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆွတ်မြတ်မှုနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာမှာတော့
ဒါပေမဲ့ဒီပြည်တော်စုဟာကျမတို့လိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုတော့အစ်အပြည့်အဝမဖြစ်သေးဘူးဒါကိုဖြစ်အောင်လို့ကျမတို့ရဲ့နိုင်ငံတော်အစိုးရဒါမကပြည်သူလူထုတွေအားလုံးကဝိုင်းမင်းပြီးတော့
မြန်မာနိုင်ငံကိုစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုကြီးဖြစ်လာအောင်အားလုံးဝိုင်းဝန်းလှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြကြီးနားမြို့မှာဒီကနေ့ပြောကြားလိုက်တာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့အပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးဖို့လျှောက်ထားချက်ကိုရခိုင်ပြည်နယ်တရားလွှတ်တော်ကပယ်ချလိုက်တဲ့အကြောင်းသတင်းဆောင်မနဲ့အတူအခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးတုံ့သက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်
ပနာယီသုံးဆင်းနဲ့ပတ်သက်လို့သဘောထားကွဲလွဲနေတာတွေကိုအတိုက်ခံဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်နေတဲ့နောက်ထပ်တွစ်ဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ရပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီနေ့မက္ကဆီကိုနိုင်ငံနယ်စပ်ကိုသွားဖို့စီစဉ်ထားပါတယ်မနေ့ကဒီမိုကရက်ခေါင်းဆောင်နေတဲ့တွစ်ဆုံရမှာတော့အချိန်ဖြည့်အောင်တက်တက်သာဖြစ်ကြောင်းသမ္မတထရန့်ကပြောဆိုခဲ့သလိုအထက်လွှတ်တော်ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတရဲ့အပြုအမူဟာစိတ်တူစိတ်ကောက်တဲ့သူတယောက်ဖြစ်နေပြောဆိုခဲ့တာပါ Texas ပြည်နယ်မက်ကလန်မြို့ကိုသမ္မတထရန့်သွားမယ့်အစီအစဉ်မှာတော့နေဆက်လူညွေးချင်းတွေကိုအကဲခတ်မှာဖြစ်သလိုနေဆက်လူညွေးစခန်းတွေနဲ့ Rio Grande မြို့ကြောင်းတစ်လျှောက်ကနေဆက်ကိုလည်းတောင်းရောက်ကြည့်ရှုဖို့စီစဉ်ထားပါတယ်အမေရိကန်ကောက်ကွန်နဲ့နေဆက်လူညွေးဌာနရဲ့ကိန်းဂဏန်းအချက်လက်တွေအရ Rio Grande မြို့ဝန်ဒေသဟာမကြာသေးခင်နှစ်တွေအတွင်းနိုင်ငံတွင်းတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်သူတွေကိုအများဆုံးဖမ်းဆီးမိတဲ့နယ်မြေလည်းဖြစ်ပါတယ်2019ခုနှစ်တည်းမှာတော့ဖမ်းဆီးမိခဲ့တဲ့တရားမဝင်ဝင်ရောက်လာသူစုစုပေါင်းရဲ့44ရာခိုင်နှုန်းထိရှိခဲ့တာပါသမ္မတကနေဆက်မှာဒေါ်လာ5ဘီလီယံကျော်အကုန်ကျခံပြီးတိုင်းကံရမဲ့အစီအစဉ်နဲ့လွှဲမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဆန့်ကျင်ကြတဲ့ Texas ပြည်နယ်ကလူခွင့်ရေးလှရှားတဲ့ဖွဲ့တွေကတော့သမ္မတရောက်လာမဲ့မက်ကလန်လေးစိတ်မှာဆန္ဒပြဖို့လည်းစီစဉ်ထားကြပါတယ်မက်ကလန်မျိုးမဲဆန္ဒနယ်မျိုးကိုကိုစားပြုထားတဲ့ဒီမိုကရက်အောက်လွတ်တော်အမတ် Vicente Gonzalez ကလည်းသမ္မတလာမဲ့အစီအစဉ်တွေဝမ်းမြောက်ကြောင်းပြောရင်းမဲ့ဒေသရေးလုံခြုံရေးအတွက်အမျှော်မြင်ရှိရှိသုံးစွဲဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါသမ္မတနဲ့အတူခီးစင်မှာလိုက်ပါလာကြမဲ့ Republican Party က Texas ပြည်နယ်ကိုစားပြုထက်လွတ်တော်အမတ်တွေဖြစ်ကြတဲ့ Ted Cruz နဲ့ John Cornyn ကတော့နေဆက်လူညွေးရေးအတွက်တိုင်းကာဖို့လိုတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်
မြောက်ကိုရီးယားနျူကလ িয়ার လက်နက်ကင်းရှင်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှေ့ဆက်မတိုးဖြစ်နေတဲ့အပေါ်မှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်းကစိတ်ပူနေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်မြောက်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့သူ့ဘက်ကတန်ထိတ်ထန်ချထားတယ်လို့ကင်ဂျွန်အန်းကသမ္မတရှီဂျင်ပင်ကိုပြောကြားခဲ့တယ်လို့သတင်းတွေကပြောပါတယ်ဘေကျင်းမြို့တော်ကိုနှစ်ရက်သွားရောက်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်တရုတ်နိုင်ငံကနေပြန်သွားပြီးနိုင်ပိုင်းအကြမှာပဲကောင်ဆောင်နှစ်ယောက်ဆွေးနွေးခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာနေတာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်အားပေးထောက်ခံနေကြောင်းနဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့စုံမတ်တစ်ခုခုရောက်ရှိအောင်ညှိနှိုင်းနိုင်မယ်လို့မျှော်လင့်ကြောင်းတရုတ်သမ္မတရှီကချင်းတမြောက်ကိုရီးယားကောင်ဆောင်ကင်ကိုပြောခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်ကင်ဂျွန်အန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဒုတိယအကြိမ်တွေ့ဆုံပွဲမလုပ်ခင်မှာတရုတ်ကိုအရင်သွားတာဖြစ်နိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့တရုတ်နိုင်ငံခီးစဉ်ကနေအမေရိကန်နဲ့မြောက်ကိုရီးယားဒုတိယထိပ်သီးဆွေးနွေးပွဲအောင်မြင်ဖို့အကောင်းမွန်တဲ့တက်ရောက်မှုတွေရှိလာမယ်လို့မျှော်လင့်တဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဒီကနေ့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့တန်တမာရေးနဲ့စီးပွားရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကောင်ဆောင်ကင်ဂျွန်အန်တွားရောက်တာဟာတနည်းမပြည့်ခင်မှာ၄ချိန်မြောက်ဖြစ်ပါတယ်။
စီးရီးယားနိုင်ငံအမေရိကန်တပ်တွေပြန်လည်ယူသိမ်းမှဖြစ်ပေမဲ့ IS အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့နဲ့အင်အားကြီးထွားမလာအောင်ဟန်တားဖို့ဆက်လက်တနေ့တန်ချာတာဆဲဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ကာရိုမျိုးတော်မှာတွေ့ဆုံခဲ့တဲ့အီဂျစ်နိုင်ငံရဲ့ဝန်ကြီးဆမာရှော့ကရီနဲ့အတူဒေသတော်တွေကိုဝန်ကြီးပွန်ပီယိုကပြောဆိုလိုက်တာပါ။ဒီချင်းနဲ့တခြားနိုင်ငံတွေအတွက်ဒေသရင်းမှာအမေရိကန်ကခိုင်မာတဲ့လက်တွဲပဲဖြစ်ဆက်လက်ရပ်တည်သွားမှာဖြစ်ကြောင်းကတိပြုခဲ့တယ်လို့အကြံဖက်ဝါဒကိုချေမွေးရမှာနိုင်ငံတိုင်းကပါဝင်ကြဖို့လဲတိုက်တွန်းခဲ့ပါတယ်။ဤရနိုင်ငံရဲ့လုပ်ရက်တွေပြောင်းလဲလာအောင်မဟာမိတ်တွေကဝန်ဝင်ဖိအားပေးဖို့လဲတိုက်တွန်းခဲ့တာပါ။ဝန်ကြီးပွန်ပီယိုဟာအီဂျစ်သမ္မတလက်ဖတန်ဖာတာအယ်ချီဂျီနဲ့တွေ့ဆုံပြီးအရှေ့လက်ပိုင်းဒေသမှာဘာသာရေးလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးဖို့နဲ့အကြံဖက်ဝါဒတိုက်ဖြစ်ရေးအမေရိကန်ကကြိုးပမ်းသွားဖို့လဲကတိပြုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရလက်ထက်အရှေ့လက်ပိုင်းဒေသနဲ့ဆက်ဆံရေးအကြောင်းမွန်လွယ်ပိုင်းပြောကြားမဲ့မင်းကွန်းမှာတော့ဒေသရင်းညီငယ်ရေးတရားဝါပြောရေးတည်ငြိမ်ရေးနဲ့လူညင်မှုကိစ္စတွေကိုအသားပေးပြောမှဖြစ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနကကျူတင်သတင်းထုတ်ပြန်ထားတာပါ။ဝန်ကြီးပွန်ပီယိုရဲ့သတင်းတစ်ပတ်ကြာအရှေ့လက်ပိုင်းဒေသခီးစင်မှာတော့အီရန်ရဲ့အပြုတ်မှုတွေပြောင်းလဲအောင်ကြိုးစားရမှာဒေသရင်းနိုင်ငံတွေပူးပေါင်းပါဝင်လာအောင်တိုက်တွန်းဖို့နဲ့ဆီးရီးယားကနေအမေရိကန်တပ်တွေပြန်လည်ရုပ်သိမ်းမှုပြင်ဆင်နေချိန်မှာအကြမ်းဖက်ဝါဒတံပြန်တက်ဖြစ်ရေးအတွက်အာမခံချက်ပေးနိုင်မှုလဲရည်ရွယ်ထားပါတယ်။အီရန်နိုင်ငံခီးစင်မှာတိုင်ငံမှာတော့ဝန်ကြီးပွန်ပီယိုဟာကြိုတင်ကြေညာမှထားပဲအီရန်နိုင်ငံကိုတွားရောက်ပြီးအီရန်ဆိုရထိတ်တန့်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားမှာ၃ရက်ကြာကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုကတိုးတက်မှုရှိခဲ့တယ်လို့တရုတ်ကိုယ်စားလှယ်ဝယ်ရေးဝန်ကြီးဌာနပြောခွင့်ရသူကဒီကနေ့ပြောကြားခဲ့ပါတယ်။တရုတ်မှာအလုံးလုံးတဲ့နည်းပညာကုမ္ပဏီတွေအနေနဲ့သူတို့ရဲ့နည်းပညာနဲ့ပတ်သက်တာကိုတရုတ်အစိုးရကိုမဖြစ်မနေအသိပေးရတဲ့ကိစ္စနဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်တဲ့ကိစ္စဆွေးနွေးမှုတွေမှာတိုးတက်မှုရှိတယ်လို့ပြောခွင့်ရကောက်ဖန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဆွေးနွေးမှုတွေကြောင့်နှစ်ဖက်အပြန်အလှန်ပိုနားလည်မှုရှိခဲ့တဲ့အပြင်တစ်ဖက်နဲ့တစ်ဖက်စိုးရိမ်နေတဲ့ကိစ္စတွေကိုဖြေရှင်းဖို့အတွက်အုတ်မြစ်ချနိုင်ခဲ့တယ်လို့သူကပြောပါတယ်။ကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့ရလတ်ကောင်းတွေရလာမယ်လို့အင်ပီရိုဘက်ကလည်းအကောင်းမြင်ပြောကြားခဲ့ပါတယ်။ဆွေးနွေးပွဲကနေအဖြစ်တစ်ခုခုရလာဖို့အမေရိကန်ဘက်ကမျှော်လင့်ထားကြောင်းအင်ပီရိုပြောခွင့်ရဆာရာဆန်ဒစ်က Fox စီးပွားရေးသတင်းကိုပြောခဲ့ပေမဲ့ဘလို့သဘောတူညီမှုမျိုးလဲဘယ်တော့လောက်ဖြစ်မလဲဆိုတဲ့အချိန်အတိုင်းတာကိုတော့ပြောခဲ့ခြင်းမရှိပါဘူး။နှစ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ခွင့်တွေတိုးကောက်တဲ့ကိစ္စကြောင့်ကုန်သွယ်ရေးဆိုင်ရာတင်းမာမှုကြီးဖြစ်နေချိန်မှာပဲနှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။တရုတ်ကဝယ်မယ်လို့ကတိပေးထားတဲ့ပမာဏများတဲ့အမေရိကန်လေယာထွက်ကုန်တွေအပြင်စွမ်းအင်ထုတ်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိုအဓိကအာရုံစိုက်ဆွေးနွေးခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးဘက်ကပြောကြားခဲ့ပါတယ်။တရုတ်နဲ့သဘောတူမှုမှန်သမျှကိုလက်တွေ့အကောင်အထည်ဖော်မဖော်ဆိုတာဆက်ပြီးစောင့်ကြည့်နေရမှာဖြစ်တယ်လို့လည်းပြောပါတယ်။နှစ်ရက်လို့စီစဉ်ထားပေမဲ့တိုးတက်မှုတွေရှိပုံရတဲ့အတွက်ပုံတစ်ခုနဲ့အထိ၃ရက်ကြာခဲ့ပါတယ်ဆွေးနွေးမှုဟာနှစ်နိုင်ငံတွင်းကုံခွန်တွေတိုးကောက်တာကိုရက်60ဆိုင်းထားဖို့အတွက်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီဇင်ဘာမှာသဘောတူခဲ့ကြပြီးတဲ့နောက်မှာတရုတ်နဲ့အမေရိကန်ကြားမှာပထမဆုံးကုန်သွယ်ရေးဆွေးနွေးပွဲလုပ်ခဲ့တာဖြစ်ပါတယ်
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းကိုဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကန်ပစ်ကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့အ мян ဆုံးရက်တက်မှုဥရောပသမ္မတ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ရက်တက်ဖွဲ့ဝင်တချို့တည်ဆုံခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA ရဲ့စီးနင်းတက်ခတ်မှုကိုရှုတ်ချကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားလှယ်ဖွဲ့တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာပါ။စီးရီးတင်မာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထိနေထိဆောင်ရွက်ကြဖို့နဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့အညီအရက်သားတွေကိုအကာအကွယ်ပေးဖို့လဲတိုက်တွန်းထားပါတယ်။တမန်ကြောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်အချက်တဲကိုတွေ့ဆုံဆွေးနွေးမှုတွေအားဝင်းအားလုံးပါဝင်နိုင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြည့်ရှင်းမှုအရေးကြီးကြောင်းလဲပြောဆိုခဲ့တာပါ။မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချာစည်ရေးလှုပ်ရှားမှုတွေရပ်ဆိုင်းထားဖို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းမှာကြေညာခဲ့တဲ့အပေါ်ကြိုးဆိုကြောင်း EU ကပြောပေမဲ့ဆယ်စုနှစ်နဲ့ချီကြုံရတဲ့လက်နက်ကိုင်ပစ်ကတ်တွေကိုအဆုံးသတ်နိုင်မဲ့အရှေ့ဟုန်းနေအားကောင်းလာစေဖို့အပြစ်ခတ်ရစေးကာလကိုနောက်ထပ်တည်တံ့တိုးဖို့နဲ့ရခိုင်ပြည်နယ်ကိုပါထက်သွင်းဖို့လဲတိုက်တွန်းထားပါတယ်။ဇန်နဝါရီလ၄ရက် လွတ်လပ်ရေးနေ့တုန်းကပူစီတော်မြို့နယ်မှာရှိတဲ့ရေကင်းစကန်လေးဦးကိုရခိုင်တပ်မတော် AA လက်နက်ကိုင်ဖွဲ့ကစီးနင်းတက်ခတ်ရမှာရဲတပ်ဖွဲ့ဝင်13ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့ပေါ်နိုင်ငံတကာကလည်းစိုးရိမ်မခင်းတဲ့သဘောထားတွေထွက်ပေါ်လာနေတာပါစီးရီးတင်းမာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အလွန်မင်းစိုးရိမ်ပူပန်ကြောင်းနဲ့တင်းမာမှုတွေကိုငင်းကြက်နဲ့နီးလန့်နဲ့ဖြစ်ရှင်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှုလည်းဖြစ်တဲ့ကနုအော်စပီကလည်းဒီသတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးမြဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေကိုတော့ထိခိုက်မှာမဟုတ်ဘူးလို့လူဝေမှုကြီးကြပ်ရေးဝန်ကြီးကပြောကြားခဲ့ပါတယ်။ငခုရနဲ့တောင်ပြိုလက်ဝဲလက်ခံရေးစခန်းတွေမှာဒုက္ခသည်တွေကိုအချိန်မရွေးပြန်လည်လက်ခံနိုင်အောင်လို့ဝန်ထမ်းတွေကအစဉ်သင့်အနေအထားနဲ့ဆောင်ရွက်နေတယ်လို့ဝန်ကြီးဦးသိန်းစွေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒုက္ခသည်တွေပြန်လည်လက်ခံဖို့ပထမဆုံးအကြိမ်စီစဉ်ဆောင်ရွက်ခဲ့ပေမဲ့မအောင်မြင်သေးပါဘူးအခုရက်ပိုင်းမှာဒီဘူးတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်13ဦးသေဆုံးခဲ့ပြီးတဲ့နောက်မှာတပ်မတော်နဲ့နှစ်ဖက်တိုက်ပွဲတွေလည်းခက်ဆိတ်ဆိတ်ပြန်ဖြစ်လာနေပါတယ်ဒါကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေထပ်ပြီးကြမ်းကြာနိုင်တယ်လို့ခန့်မှန်းချက်တချို့ထွက်ပေါ်နေတာပါတိုက်ပွဲတွေကြောင့်ကြောက်တော်ရသေးတော်ဘူးတီတောင်ပုံနှကျွန်းစားတဲ့ဒေသတွေမှာနေရစွန့်ခွာထွက်ပြေးတဲ့ဒုက္ခသည်၄000ကျော်လောက်ရှိနေတယ်လို့ဒုက္ခသည်အကူအညီပေးရေးဖွဲ့တွေကပြောပါတယ်
။အသက်အန္တရာယ်ဆိုးရိမ်ရတဲ့အတွက်ထိုင်းနိုင်ငံကိုထွက်ပြေးလာတဲ့ Sorry နိုင်ငံသူမင်းကလေးရဲ့ခလုံးဝင်းလျှောက်ထားချက်ကိုစဉ်းစားနေတဲ့ကြောင်းဩစတြေးလျနိုင်ငံကြားရေးဝန်ကြီးကပြောလိုက်ပါတယ်။အစောပိုင်းအစီအစဉ်တွေကထိုင်းစုကတာဝန်ရှိသူတွေနဲ့ဘန်ကောက်မြို့တော်မှာတွေ့ဆုံခဲ့တဲ့ဩစတြေးလျနိုင်ငံကြားရေးဝန်ကြီး Maris Payne က Sorry နိုင်ငံသူ Rakek Mohammed Khonan နဲ့ပတ်သက်လို့ဒီနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့အသက်18နှစ်အရွယ် Sorry နိုင်ငံသူကိုဒုက္ခသည်အဖြစ်ကြေညာထားပြီးဩစတြေးလျနိုင်ငံကခလုံးဝင်ပေးဖို့လည်းတိုက်တွန်းထားပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာ30ရက်နေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာဖီလစ်ရှီဆက်ခဲဒီအနိုင်ရခဲ့တယ်ဆိုရဲရွေးကောက်ပွဲရလဒ်ဟာမမှန်ဘူးလို့ဆိုပြီးတော့ဒုတိယမဲအများဆုံးရတဲ့ပြိုင်ဘက်ကိုယ်စားလှယ်ကရွေးကောက်ပွဲရလဒ်ကိုပယ်ချခဲ့ပါတယ်မဲ38ရာခိုင်နှုန်းကျော်နဲ့ရှီဆက်ခဲဒီအနိုင်ရခဲ့ကြောင်းကိုကွန်ဂိုရွေးကောက်ပွဲဆိုင်ရာဘုတ်အဖွဲ့ကဒီကနေ့အစောပိုင်းမှာကြေညာခဲ့တာပါရွေးကောက်ပွဲမတိုင်ခင်စစ်တမ်းတွေမှာတော့အတိုက်ခံကောင်းဆောင်မာတင်ဖာယူလူအနိုင်ရတယ်လို့ခန့်မှန်းထားတာကြောင့်အခုနောက်ဆုံးရလဒ်ဟာလေးလာစောင့်ကြည့်သူတွေအတွက်အားအသင့်စရာဖြစ်ခဲ့ပါတယ်ပြည်သက်နိုင်ငံသားရေးဝန်ကြီးယွန် Eve Eladrian ကတရားဝင်ကြေညာတဲ့မဲရလဒ်ဟာတကယ်တမ်းတွက်ချက်ထားတဲ့အရေးအတွက်နဲ့မတူဘဲတန်တရားဖြစ်စရာရှိနေတယ်လို့ဆိုပြီးတော့ဒီကနေ့ C News သတင်းဌာနကိုပြောဆိုခဲ့ပါတယ်အခုရွေးကောက်ပွဲရလဒ်ကိုကြည့်ရင်ရှီဆက်ခဲဒီကိုအနိုင်ရသူအဖြစ်ကြေညာဖို့တာဝန်ကနေအနားယူတော့မယ်သမရဂျိုးဆက်ကပီလာနဲ့ရှီဆက်ခဲဒီကြားအပေးယူလှုပ်ထားပုံရတယ်ဆိုတဲ့တွက်ဆပြောဆိုမှုတွေလည်းပုံများလာနေပါတယ
်ကြာသာရင်းညာပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံကိုစစ်မှန်တဲ့ Federal Democracy ပြည်ထောင်စုကြီးဖြစ်လာအောင်အားလုံးဝိုင်းဝန်းလှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြစ်ကြီးနားမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်။ဒါအပြင်တိုင်းပြည်ဖို့မျိုးတိုးတက်ရေးအတွက်ငြိမ်းချမ်းရဖို့ကအရေးကြီးတာကြောင့်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောကြားပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးကိုရန်နိုင်ကပြောပြပေးပါရှင
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုရောက်ရှိနေပြီးတော့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။မြန်မာမျိုးကမနောကမှာပြုလုပ်ခဲ့တဲ့ကချင်ပြည်နယ်နဲ့အခမ်းအနားအတွင်းဒေါက်ဆန်းစုကြည်ဟာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့စစ်မှန်တဲ့ဒီမိုကရေစီပြည်ထောင်စုကြီးဖြစ်ပေါ်လာအောင်အားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လည်းထိုက်တွန်းလိုက်ပါတယ
်။ပြည်ထောင်စုဟာကျမတို့လိုလားတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတော့အစ်အပြည့်အဝမဖြစ်သေးဘူး။ဒါကိုဖြစ်အောင်လို့ကျမတို့ရဲ့နိုင်ငံတော်အစိုးရဒါမကပြည်သူလူထုတွေအားလုံးကဝိုင်းမင်းပြီးတော့ကြိုးစားဖို့လိုပါတယ်။အစိုးရတစ်ခုတည်းကိုပဲအားကိုးတယ်ဆိုတာဟာဒီမိုကရေစီမဆက်မအောင်ဒီတကယ်တော့ဒီမိုကရေစီဆိုတာဟာပြည်သူလူထုပေါ်မှာအခြေခံတဲ့စနစ်မဟုတ်လို့ပြည်သူလူထုအားကိုလည်းအစိုးရများပြန်ပြီးတော့အားကိုးရပါတယ
်လွတ်လပ်ရပြီးတဲ့နောက်1948ခုနှစ်ကပထမဆုံးအကြိမ်ကျင်းပခဲ့တဲ့ကချင်ပြည်နယ်နေ့ကိုတော့အဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတဖြစ်တဲ့ရန်တိုင်းရင်သားဆက်ရွှေတိုက်တက်ရောက်ခဲ့တာဖြစ်ပြီးတော့ဒါဟာကချင်ပြည်နယ်နေ့ဆိုရင်ပဲလေမြန်မာနိုင်ငံတွင်းမှာရှိတဲ့တိုင်းရင်သားအားလုံးနဲ့သက်ဆိုင်နေဆိုတာကိုဖော်ပြတာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောကြခဲ့ပါတယ်။ဒါပြင်ပြည်တွင်းစစ်အဆုံးသတ်ပြီးတော့ငြိမ်းချမ်းရေးဖော်ဆောင်နိုင်မယ်ဆိုရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အပြောင်းအလဲတွေကိုတည်တည်တသာဖော်ဆောင်နိုင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
်။ကျမတို့နိုင်ငံသားအေဂျင့်တာယာသွားမယ်ဆိုရင်ကျမတို့နိုင်ငံအတွင်းမှာသာဆိုရင်ငြိမ်းချမ်းရေးရမယ်ဆိုရင် သမရာကြီးမင်းဆိုခဲ့တဲ့အတိုင်းပဲ10နှစ်အတွင်းတောင်မဟုတ်ဘူးကျမတို့ဟာတစ်နှစ်အတွင်းတောင်မှတိတိတသာအပြောင်းလဲတွေကိုမြင်ရလိမ့်မယ်လို့ကျမတို့ယုံကြည်ပါတယ်တကယ်ကိုပြည်တွင်းစစ်မီးတွေအလုံးငြိမ်းသွားပြီဆိုတာနဲ့ငြိမ်းသွားပြီးတာနဲ့တစ်နှစ်အတွင်းမှာအပြောင်းလဲတွေကိုတိတိတသာမြင်ရလိမ့်မယ်ကျမတို့လိုချင်တဲ့ခိုင်မာတဲ့အခြေအနေကိုတော့သမရာကြီးမင်းဆိုတဲ့အတိုင်းပဲ10ဆုနှစ်တစုတော့တစုလောက်ကတော့သေးသေးချာချာကျမတို့စူးစမ်းပြီးတော့စနစ်တကျခိုင်မြဲအောင်လို့လုပ်ဖို့ရတော့ကျမတို့အားလုံးရဲ့တာဝန်ဖြစ်ပါတယ်
။ဒါကြောင့်နိုင်ငံတော်ဝန်မှငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အတွက်ဦးစားပေးပြီးတော့ဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့တောင်ဆန်းစုကြည်ကပြောပါတယ
်။ခရီးတစ်ခုကိုစဖို့ဆိုတာပထမခြေလှမ်းကအရေးကြီးဆုံးပါပဲ။ဒီတော့ကျမတို့ရဲ့ပြည်ထောင်စုကြီးတကယ်ခိုင်မာဖို့အတွက်တိုးတက်ဖို့အတွက်ဖွံ့ဖြိုးဖို့အတွက်စပြီးတော့လှမ်းဖို့ဒီလှမ်းမဲ့ခြေလှမ်းကတော့ငြိမ်းချမ်းရေးခြေလှမ်းဖြစ်တယ်ဆိုတော့ကျမထပ်ပြီးတော့သတိပေးပါစီဒါလည်းအမြဲပဲကျမတို့ကြုံတိုင်းသတိပေးနေတဲ့ကိစ္စမလို့အထူးထွေတော့ပြောဖို့မလိုပါဘူ
းပြီးခဲ့တဲ့လပိုင်းတွေကတော့ကချင်ပြည်နယ်ပါဝင်မြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသမှာစစ်ပွဲတွေကိုလေးလာကြရပ်ဆိုင်းသွားမယ်ဆိုပြီးတော့မြန်မာတပ်မတော်ဘက်ကကြေညာခဲ့ပါတယ်ဒေါ်စန်းစုကြည်ကကချင်ပြည်နယ်နေ့အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာတော့မြကြီးနားမြို့ကအမတ်1အခြေခံပညာအထက်တန်းကျောင်းကိုတွားရောက်ပြီးတော့အဲဒီမှာရှိတဲ့ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံခဲ့ပါသေးတယ်မနေ့ဇန်နဝါရီလ9ရက်နေ့ကတော့ဒေါန်ဆန်းစုကြည်ဟာကချင်ပြည်နယ်အထက်ပိုင်းကပူတာအုံနဲ့နောင်မွန်မြို့တွေကိုသွားရောက်ပြီးတော့အထက်နှံ့ထွန်ရရဲစစ်စီမံကိန်းတားပေးဆက်ယုံဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်အတွက်မှာသူမနဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဒုတိယဗိုလ်ချုပ်ကြီးကျော်စွေဒုတိယဗိုလ်ချုပ်ကြီးရဲအောင်ဦးမင်းသူဦးအောင်ဝင်းဒေါက်တာဝင်းမြတ်အေးနဲ့တခြားအစိုးရအဖွဲ့တာဝန်ရှိသူတွေလည်းလိုက်ပါသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟန်အောင်တို့အပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးဖို့လျှောက်ထားချက်ကိုရခိုင်ပြည်နယ်တရားလွှတ်တော်ကကြာသပတေးနေ့မှာပယ်ချလိုက်ပါတယ်။ရခိုင်အချုပ်ချာအာဏာကျဆင်းခြင်း223နှစ်ပြည့်အောက်မေ့ပွဲအခမ်းအနားမှာနိုင်ငံတော်ကြီးညိုပြက်စီတဲ့စကားတွေထည့်သွင်းပြောဆိုခဲ့တယ်ဆိုပြီးသူတို့နှစ်ဦးဖမ်းဆီးတရားစွဲဆိုခံနေရတာဖြစ်ပါတယ်။ဒီအကြောင်းကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
2018ဇန်နဝါရီ16ရက်ကရသေတောင်မှာလုပ်တဲ့ရခိုင်အချုပ်အခြာအာဏာကျဆင်းခြင်း223နှစ်ပြည့်အောက်မေ့ပွဲအခမ်းအနားမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းဟင်အောင်တို့ဟောပြောခဲ့ကြတာရင်းနဲ့ဆက်ဆက်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ဆွဲချက်တင်မှုစစ်တွေ KI တရားရုံးက2018ဇန်နဝါရီ10ရက်မှာဆုံးဖြတ်ထားတာပါ။အဲဒီနောက်ဆွဲချက်ခံရသူတွေကသူတို့ပေါ်ဆွဲချက်တင်ထားတာကိုပယ်ဖျက်ပေးဖို့ပြည်내တရားလွှတ်တော်မှာဆက်ပြီးရှောက်ထားခဲ့ကြတာဖြစ်ပြီးတော့အဲ့ဒီရှောက်ထားချက်ကိုရခိုင်ပြည်내တရားလွှတ်တော်ကဒီကနေ့ဇန်နဝါရီ10ရက်မနက်ပိုင်းမှာစစ်ဆေးပြီးပယ်ချလိုက်တာဖြစ်ပါတယ်။အဲအားကြောင့်အောက်ရုံးမှာအမှုကိုဆက်ပြီးရင်ဆိုင်သွားရဖို့ရှိရလို့သူတို့အမှုမှာကူညီပေးနေတဲ့တရားလွှတ်တော်ရှိနေဦးကျော်ညွန့်မောင်ကပြောပါတယ်။ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုရသေတောင်မြို့နယ်တရားရုံးမှာ2018ဇန်နဝါရီ29ရက်ကစပြီးရုံးထုတ်ခဲ့ရဖြစ်ပြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှမတရားအသိဆက်သွယ်မှုပုံမှတွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။သူတို့နှစ်ယောက်ကိုပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးနိုင်ငံတော်တက်စာဖောက်ပြက်မှုပုံကတ်မှုရာဇသက်ကြီးပုံမှ122နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှ905ခမတရားအသိအဝတ်တွေပုံမှ71တိုနဲ့တရားစွဲခဲ့ပေမဲ့စစ်တွေ KI တရားရုံးကမတရားအသိအဝတ်တွေကိုဖြေလျှော့ပေးခဲ့ပြီးကြံတဲ့ဥပဒေနှစ်ခုနဲ့ပဲစွဲချက်တင်မှုဆုံးဖြတ်ခဲ့တာပါ။အဲ့ဒီလိုစွဲချက်တွေနဲ့တရားရင်ဆိုင်နေရတဲ့အပေါ်မှာတရားမျှတမှုမရှိကြောင်းဒေါက်တာအေးမောင်ရဲ့ဇနီးဒေါ်မြတ်မြတ်တက်ကဗီဒီယိုရေးကိုပြောပါရစေ
။မှန်မှာတော့ဘာမှဟိုရှင်းနေကြီးတွေပြောထားတဲ့အတိုင်းပေါ့နော်။ဘာမှလည်းဟိုအမှုမမြောက်ဘူး။အဲ့ဒါဟိုအန်ဒီတို့ကတော့မျောလင်းနေတာပေါ့လေအမှုမမြောက်ဘူးဆိုတော့အမျောလင်းတယ်လို့မဟုတ်ဘူးဆိုတော့အန်ဒီတို့လည်းစိတ်မကောင်းဘူးပေါ့ဟိုတရားဥပဒေဆိုတာဒါတရားသဖြင့်လုပ်ရမှာလေဒါမဲ့ဟိုခုတော့ခရိုင်မှာပဲဆက်အမှုရင်ဆိုင်မလားဘာလို့လုပ်မလဲတော့မသိဘူးအန်
နိုင်ငံတော်ပုံငန်မှုတစ္ဆာဖောက်ပြမှုပုံမှန်တင်းနှစ်နှစ်ကတေးတန်းဒါမှမဟုတ်ရင်တက်တက်တကြွန်ကြားခံနိုင်ပြီးနိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်905ခအတွက်ကတော့အမြင့်ဆုံးထောင်ဒဏ်ကနှစ်နှစ်ဖြစ်ပါတယ်။အခုဆိုရင်အမှုကိုစစ်တွေ KI တရားရုံးမှာဆက်လက်စစ်ဆေးသွားတော့မှာဖြစ်ပြီးပထမအဆုံးတရားရုံးခြင်းကလာမယ့်ဇန်နဝါရီ14ရက်နေ့ဖြစ်တာကြောင့်အဲ့ဒီနေ့ဆိုရင်သူတို့နှစ်ဦးအဖမ်းခံရတာတစ်နှစ်ပြည့်လို့နေပါဖြစ်ပါတယ်။
ကိုယ်စော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါအခုတော့စနေညတိုင်းဒီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်စီးတင်မှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲလ ိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆိုပါတယ်ရှင
်။စနေညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့11 media အမှုနဲ့ပတ်သက်ပြီးညှိနှိုင်းပြည်လည်မှုရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်။11 media ကရေးသားခဲ့တဲ့ဆောင်းပါးနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးအစိုးရကသတင်း media ကောင်စီကိုတိုင်ကြားထားတဲ့အပေါ်ဒီကနေ့မှာတော့၃ပွင့်ဆိုင်ညှိနှိုင်းပြီးပြည်လည်မှုရသွားပါပြီ။ဖော်ပြခဲ့တဲ့ဆောင်းပါးအပေါ်11 media ဘက်ကဖြည့်ရှင်းချက်ပေးရမှာဖြစ်ပြီးအဲ့ဒီဖြည့်ရှင်းချက်ကို11 daily သတင်းစာမှာထည့်သွင်းဖော်ပြပေးဖို့သဘောတူတာကြောင့်ပြည်လည်မှုရသွားတာပါ။ဒီကြောင်ကိုယ်တိုင်သွားရောက်သတင်းရယူခဲ့တဲ့ VOE သတင်းတော်ကိုထဲ့အောင်ခန့်ကသတင်းပေးပို့ထားပါရရှင်
။2018ခုနှစ်အောက်တိုဘာ10ရက်နေ့ထုတ်11ပတ်စင်ဂျာနယ်မှာပါတဲ့အမဲရှုံးနေတဲ့စက်သုံးစီရိုင်းတွေပေးရေးငွေချေးသူဘဒူမန်းမသိရဲ့ကြောင်းကနဲ့လူနာမည်ပေါက်ပြည်သူရှယ်ယာဆိုတဲ့ဆောင်းပါးနဲ့ပတ်သက်လို့ရန်ကုန်တိုင်းစိုးဝါဘွဲ့ကိုပြည်သူအများကယုံကြည်မှုပြပြစီရယ်ဆိုပြီးသတင်းမီဒီယာကောင်စီကိုတိုင်ကြားထားတာပါ။ဒါနဲ့ပတ်သက်လို့သတင်းမီဒီယာကောင်စီနဲ့သက်ဆိုင်ရာဘဏ္ဍာဘတ်တို့အကျဉ်တော်တော်များများတီးခြားစီတွေ့ဆုံညှိနှိုင်းပြီးတဲ့နောက်ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းစိုးရွားဝန်ကြီးချုပ်ဒရင်းမီဒီယာကောင်စီစောင်းမရှင်ဖြိုးဝေအေဒါချုပ်ကိုကျော်စောလင်းနဲ့ဗုဒ္ဓတာကိုဝေဖြိုးတို့ကောင်စီရုံးခန်းမှာသုံးမွေဆိုင်တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။11မီဒီယာအနေနဲ့ရေးသားခဲ့တဲ့စောင်းမပေါ်ပြန်လည်ဖြည့်ရှင်းချက်ကိုဒရင်းစာမှာပြန်လည်ဖော်ပြပေးရမှာဖြစ်ပြီးညှိနှိုင်းမှုပြည်လည်သွားပြီလို့ဒရင်းမီဒီယာကောင်စီဥက္ကဋ္ဌဦးအောင်ကျိုင်ကပြောပါတယ
်နော်အဲ့ဖြည့်ရှင်းပေးမဲ့စာကိုစာကြမ်းရေးပြီးတော့ဝန်ကြီးချုပ်ရှိပြန်ပြမယ်။ပြတော့ဝန်ကြီးချုပ်ကသူပြင်နာစင်နာလေးရှိကောင်းရှိမယ်။ဟုတ်ပလား။အချောရေးပြီးတော့ဒါပြီးသွားကြမယ်။အတိပယ်ကတော့ပြီးပါပြီ။နော်။ပြည်လဲသွားပါပြီ။လူလူပဲပြောကျင်တယ်။ဟုတ်ပလား။ဘာလို့ဒီဥစ္စာဟာမပြည်လဲလို့လည်းမရဘူး။နော်။တို့ရဲ့ဖီအားလည်းပါတယ်။နော်သတင်းမီဒီယာနဲ့ပတ်သက်လို့ဖြစ်လာတဲ့ကိစ္စတွေမှာတို့ဒီဥစ္စာပထမဆုံးအကြိမ်ကင်တွယ်တာပဲ။အဲ့တော့တို့လည်းအောင်မြင်နေတယ်အဲ့ကြောင့်ဒူဒီကနေအလွတ်မကောင်းဘူးပြည်လေအောင်မဲ့ညှိတယ်ဟုတ်ပြီနော်အားလုံးပြည်လေသွားတယ်သို့တော့ဒီနေ့သားမှာတို့ပြန်ဖြည့်ရှင်းချက်ထည့်ရမယ်ထည့်မဲ့စာကိုအချောရေးပြီးတော့ဝင်းကြီးတို့ပြန်မယ်သူကလည်းဒါလေးပြင်ပေးပါဟိုလေးထည့်ပေးပါဒါလာမယ်နှစ်ဖက်ပြန်ညှိမယ်ဒီအစ်စ်မယ
်ဒီကနေ့တွေ့ဆုံစနေရနဲ့ပတ်သက်လို့11 media အေဒါချုပ်ကိုကျော်ဇော်လင်းကလည်းအခုလိုရှင်းပြပါတယ်
ကျွန်တော်တို့တောက်မှတ်ပါတယ်ဝန်ထဲပါထက်ဝင်ကြီးချုပ်ကလည်းသူဆိုလို့ကျွန်တော်တို့ဘယ်ချက်တော့ကျွန်တော်ရေးလိုက်ထဲမှာဘယ်ချက်တော့မဟုတ်ဘူးလုံထုံးလုံနီးရဘယ်လိုဘယ်လိုသူကတော့ရတယ်ကျွန်တော်တို့ကကျတော့ကျွန်တော်တို့တည်ထားဒီဒါပဲကျွန်တော်တို့ source ကဒါပဲကျွန်တော်တို့ရထားတာဒါပဲကျွန်တော်ရေးထားဒီဒါကြောင့်ကျွန်တော်ရေးရဒီပြည်သူ့ဘဏ္ဍာရှိတယ်ပြည်သူ့ဘဏ္ဍာငွေတွေအတွက်ကိုကျွန်တော်တို့အလေးလေးမဖြစ်အောင်ကျွန်တော်တို့ဟိုပြည်သူဘက်ကနေပြီးတော့ကျွန်တော်တို့အစိုးရဘက်ကိုထောက်ပြတယ်ဝေဖန်တယ်စေတနာနဲ့အကြံပေးဒါပဲကျွန်တော်တို့သူတို့ပြောကြအဲ့တော့အဲ့ဒီမှာကျွန်တော်တို့ဟိုနားလည်မှုလွဲတာရှိနိုင်တယ်ကျွန်တော်တို့အချက်လက်ပိုင်းကျွန်တော်တို့ဘက်သိရရှိတယ်သူတို့လုံထုံးလုံနီးတွေရှိတယ်အခုဒီမှာသူတို့ကျွန်တော်တို့သိရမယ်သိရတဲ့ခါကျကျွန်တော်ပြန်ပြီးတော့ဒီလုံထုံးလုံနီးတွေဒါပြောပါလဲဆိုတော့ကျွန်တော်ပြန်ပြောပါဒါအဲ့မှပြန်ပြန်ပြီးပါမှာနော
်အခုလိုအချက်လက်နားလည်မှုမှားရင်ဓာတ်ဒီနောက်ထပ်မဖြစ်ပေါ်အောင်ရန်ကုန်တိုင်းစိုးရယုံမှာနှစ်ပတ်တကြိမ်သတင်းစာရှင်းလင်းပွဲလုပ်ပေးဖို့ညှိနှိုင်းဆောင်ရွက်ထားတယ်လို့လည်းဦးအောင်ကျိုင်ကပြောပါတယ်ရေးသားခဲ့တဲ့စောင်းမနဲ့ပတ်သက်လို့အစောပိုင်းကစောင်းမရှင်ဖြိုးဝေပါဝင်အေဒါချုပ်ကိုကျော်စောလင်းတာဝန်ခံအေဒါကိုနရီမင်းတို့ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်၅၅ခါနဲ့တာမွေတရားရုံးမှာတရားစွဲဆိုခဲ့ပါတယ်နောက်ပိုင်းမှာနိုင်ငံတော်တမန်ဟရုံးဝန်ညွှန်ကြားချက်ကြောင့်တရားစွဲဆိုထားတာကိုပိတ်သိမ်းပြီးဒရင်းမီဒီယာကောင်စီကိုတိုင်ကြားခဲ့တာဖြစ်ပါတယ်။2016ခုနှစ်ကလည်း11 media group ရဲ့ CEO ဖြစ်တဲ့ဒေါက်တာတန်းထွန်းအောင်ကိုရန်ကုန်တိုင်းစိုးရွားကစက်တွေဥပဒေပုံမှန်66ဂါကြီးနဲ့အမှုဖွင့်ရေးယူခဲ့ပြုပါတယ်။ဒေါက်တာတန်းထွန်းအောင်ကတရားဝင်စာထုတ်တောင်းပန်ပြီးတဲ့နောက်အာမခံနဲ့ပြန်လွတ်လာတာဖြစ်ပြီးအမှုကတော့အခုချိန်ထိရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ။
ကိုထဲအောင်ခန်းရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါအခုဆက်လက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့တ ထိုင်းနိုင်ငံမှာပြောင်းဆုံးသွားပြီးတဲ့နောက်တည်ဆုံးလျက်ပြန်တွေ့ခဲ့တဲ့မြန်မာကလေးငယ်ကိုတတ်တဲ့သူအဖြစ်ထိုင်းရဲ့တပ်ဖွဲ့ကဖမ်းဆီးထားသူရဲ့မိသားစုတွေကအမှုကိုပြန်စစ်ဆေးပေးဖို့ဘန်ကောက်မြို့အဂတိတိုက်ဖြတ်ရေးကော်မရှင်ရုံးမှာတွားရောက်တိုင်ကြားလိုက်ပါတယ်အဆွဆွဲခံရသူဟာငယ်စဉ်ကတည်းကစိတ်ကျမ်းမာရေးချို့တဲ့နေသူဖြစ်ပြီးရဲတွေကတရားခံအဖြစ်ဆွဆွဲစစ်ဆေးခဲ့တာဟာယုံကြည်နိုင်စရာမရှိဘူးဆိုပြီးတော့မိသားစုကအခုလိုတိုင်ကြားလိုက်တာပါဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်မိုင်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံစုဖန်ဘူရီမြို့ကကြံတော်အတွင်နှစ်နှစ်ရွယ်မြန်မာကလေးဟာ2018ခုနှစ်ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးသွားခဲ့ပြီးတဲ့နောက်ကိုယ့်ရဲ့အကြာမှာတော့အလောင်းကိုပြန်တွေ့ခဲ့တာပါထိုင်းအနာပိုင်းတွေကရဟတ်ယာဉ်နဲ့အင်အားသုံးပြီးရှာဖွေပေးခဲ့ပြီးတဲ့နောက်မှာတော့ကလေးကိုရေကန်တစ်ခုတည်းကနေပြန်တွေ့ခဲ့တာပါအလောင်းကိုပြန်တွေ့ခဲ့ပြီးတဲ့နောက်တာမန်တည်ဆုံးမှုမဟုတ်ပဲအလောင်းမှာပြက်ရှဒဏ်ရာတွေရှိနေတာကြောင့်အမှုမှန်ပေါ်ပေါက်ဖို့အတွက်မိသားစုကအမှုဖွင့်တိုင်ကြားခဲ့ပါတယ်ဒီကလေးတည်ဆုံးမှုမှာတန်တရားဖြစ်ဖွယ်ရာတွေနဲ့ဖြစ်နေလို့ကလေးအမှုကိုလိုက်ပေးတဲ့ထိုင်းလူခွေရေးရှင်တွေကလည်းမြန်မာတန်ယုံကကူညီဆောင်ရွက်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်ဒါပေမဲ့စုဖန်ဘူရီရဲအနာပိုင်တွေကတော့ကလေးဟာစိတ်ကျမ်းမာရေးမကောင်းသူတူဦးကခြိပိုးသွားခဲ့ပြီးကလေးကလန့်ပြီးထွက်ပြေးတာကြောင့်ရေနစ်တည်ဆုံးခဲ့ရတာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအမှုကိုပြီးပြတ်သွားပြီဖြစ်လို့ကလေးငယ်ရဲ့မိဘနှစ်ဦးကိုလည်းတရားမဝင်ခိုးဝင်မှုနဲ့ချက်ချင်းပဲမြန်မာနိုင်ငံကိုပြန်ပို့ခဲ့တာပါအခုအခါမှာတော့တရားခံဖြစ်ဆွဆွဲခံရသူမိသားစုကဒီမှုကိုပြန်စစ်ဆေးပေးဖို့စိတ်ကျမ်းမာရေးမကောင်းသူကိုထုတ်ပြပြီးဆွဆွဲတာဟာယုံကြည်စရာမရှိဘူးဆိုပြီးဘန်ကောက်မြို့ကအဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့တာဖြစ်တယ်ဆိုပြီးတရားခံအမှုကိုလိုက်ပေးတဲ့ရှေ့နေ9 NM ချိုင်းကပြောပါတယ
်ตอนนี้ใช่มั้ยเออคําถามสุดท้ายของเขาก็คือคําตอบที่เขาจะต้องตอบนี่คือเด็กพิเศษหรือคือฝนฝนเดินเลยจุดตายไป40เมตรพ่อเขาเห็นยืนยันได้
ကလေးလောက်တွေ့ခဲ့တဲ့နေရာဟာပထမပိုင်းမှာရေငုပ်ပြီးအကြိမ်ကြိမ်ရှာဖွေပြီးတဲ့နေရာဖြစ်နေတာကလေးလောက်ကိုတွေ့ပြီးတက်တဲ့နေရာတွေဖြစ်တဲ့ကြံငင်းဟာဘသူရှုတ်မှမသိပဲမီးလောင်သွားခဲ့တာကြောင့်တဲလွန်စားတွေကိုမီးရှို့ဖျောက်ဖြစ်ခဲ့တာဟာတန်တရားတွေဝင်စရာအဖြစ်သတင်းထောက်တွေကိုပြောပြခဲ့ပါတယ်ကလေးဟာတာမန်ထွက်ပြေးရင်ရေနစ်သေးတာမဖြစ်နိုင်တဲ့အကြောင်းနဲ့တက်တစ်ခုအတွင်းကြိတ်မိခဲ့တယ်လို့ဒီကိုယ်လုံးမှာဒဏ်ရာတွေနဲ့ကြေမနေတဲ့အချက်ကိုလည်းရဲစစ်ဆေးရေးမှတ်တမ်းဖွဲ့ကမှုကင်းစစ်ချက်မှာရေးမထားတာကိုလည်းတွေ့ရတယ်ဆိုပြီးရှေ့နေကပြောပါတယ်။တရားခံရဲ့မိသားစုကတော့မြမကလေးတားငယ်တေဆုံးခဲ့ရမှုတရားခံလို့ပြတ်ထားတဲ့ထိုင်းနိုင်ငံသားနိုင်ထောင်ခွန်လို့ခေါ်တဲ့ဖွန်ဟာသူစီးခဲ့တဲ့စပိန်နဲ့ကလေးကိုတင်သွားခဲ့တယ်ဆိုတာနောက်မှဖိနှိုင်းကုန်မပါတာဖြစ်တဲ့အတွက်မဖြစ်နိုင်ကြောင်းအခုလိုပြောပါတယ်သူတို့ရဲ့သားဟာငယ်ငယ်ကလေးကအုံနောက်တန်ဆွမ်းမှုမရှိပဲစိတ်ကျမ်းမာရေးချွတ်ယွင်းနေတာကြောင့်ငါးနှစ်သားကလေးတူလို့ဖြစ်နေတဲ့အကြောင်းငယ်ငယ်ကလေးကကလေးတွေကိုညှဉ်းပန်းနှိပ်စက်တာမျိုးတွေတစ်ခါမှလုပ်ခဲ့သူမဟုတ်ကြောင်းရဲတွေကသူ့ကိုခေါ်သွားပြီးလက်ညှိုးထိုးပြခိုင်းတဲ့နေရာကိုသူ့သားကိုခေါင်းငိန်ခိုင်းခဲ့တာဟာရိုးသားမှုမရှိဘူးဆိုပြီးတရားခံနိုင်ဖွန်ရဲ့မိသားစုကပြောပါတယ်ကလေးမိဘနှစ်ဦးကတော့သူတို့ရဲ့သားငယ်တေဆုံးရတာဟာလေထွန်ဆက်အတွင်းညက်ပါပြီးတေဆုံးရတာထွန်ဆက်ပိုင်ရှင်ထိုင်းနိုင်ငံသားကအလောင်းကိုဖျောက်ထားခဲ့တယ်လို့တန်တရားရှိခဲ့လို့အမှုကိုပြန်စစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုတ်သမားတန်ရာရှိတဦးဟာကလေးပျောက်ဆုံးပြီးဆယ်ရက်ကျော်အကြာမှာတော့အဲ့ဒီနေရာကိုတွားရောက်ခဲ့ပါတယ်မြန်မာတန်ယုံသွားပြီးနောက်တစ်နေ့မှာတော့စုဖန်ဘူရီရဲကစိတ်ကျမ်းမာရေးမကောင်းသူကိုတရားခံအဖြစ်ထုတ်ပြန်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲလုပ်ပြီးနောက်တစ်နေ့မှာတော့တည်ဆုံးသူကလေးရဲ့မိဘနှစ်ဦးကိုတရားမဝင်ဝင်ရောက်နေထိုင်မှုနဲ့လူဝင်မှုကြီးကြပ်ရေးအချုပ်ကိုပို့ခဲ့ပြီးတရားစွဲကမြန်မာနိုင်ငံကိုပြန်ပို့ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကတော့ဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးရှင်
။ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမှသတင်းပေးပို့ထားတာပါ။VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်သစ်တာအမှတ် 855 ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်စ်1953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွဲအစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊မြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍကိုတင်ဆက်တဲ့အခါမှာ
အများကြီးကတမိုးဝမ်းကြောင်းလုပ်ငန်းတွေဆောင်ရွက်တဲ့နေရာတွေမှာမိုင်းထောင်တာကိုတော့ကျွန်တော်တို့ကအပြည့်ချန်ရှုံချတယ်ပေါ့နော်။ GMP ရဲ့ဖြည့်ဖြည့်ဆောင်ရွက်တဲ့လမ်းကြောင်းကို
တနင်္သာရီတိုင်းရေပြူမြို့နယ်အတွင်းမှာဇန်နဝါရီလပထမပတ်မှာဘုံသုံးလုံးထပ်မံပေါက်ကွဲခဲ့တဲ့အပေါ်ကိုလူမှုအကျိုးဆောင်ဖွဲ့အတွင်းမှဦးအောင်နိုင်ဝင်းပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအာသီးရောင်ခြင်းအကြောင်းကိုတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာရောတခြားနိုင်ငံတွေမှာပါကလေးနဲ့ဆဲကျော်သက်တွေအာသီးရောင်တာအဖြစ်များတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အာသီးရောင်တာဖြစ်ရပြီးဘယ်လိုကာကွယ်နိုင်ပါသလဲ။ဖြစ်လာရင်ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုကုသသင့်ပါသလဲဒီအကြောင်းကိုကလေးအတူခုနဲ့စိတ်တက်ကသူတက်ကလေးကျမ်းမာပညာဌာနအငိမ့်စာဌာနမှူးပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြပြီးတော့စီစဉ်တင်ဆက်ပေးထားပါတယ်ရှင
်ဟုတ်ကဲ့ကလေးတူဆရာဝန်ကြီးပါမောက်ခဒေါက်တာစောဝင်းခင်ဗျာဒီအာသီးရောင်တဲ့ယောဂါကဒီမှာငငကကလေးဒီမှာတော့အဖြစ်များတယ်လို့ကြားပါတယ်ဆရာအဲ့တော့အာသီးရောင်နေဆိုတာဘယ်လိုမျိုးလဲဆရာ
အာသီးရောင်နေယောဂါတော့ဒီကလေးဒီမှာတော်တော်ဖြစ်များပါတယ်တကယ်နိုင်ငံတွေမှာလည်းတူတူပါပဲเนาะပထမဆုံးကအာသီးဆိုတာပါလဲပေါ့เนาะကျွန်တော်တို့ရဲ့ကလေးဒီမှာကြည့်လိုက်ရင်ပါဇတ်မှာပေါ့เนาะရှာရဲ့ဘုဘက်ဒီဘက်ပေါ့အဲမှာခလကလေးလို့ရှိတယ်ပေါ့เนาะအဲ့ရဲ့အထဲတွေကနေထွက်နေတဲ့အနီရောင်အဲရောင်ပေါ့เนาะအဲ့လိုအခုနှလုံးပေါ့เนาะအဲ့ဒါကိုအာသီးလို့ခေါ်တာပေါ့အာဒီဆိုရတဲ့ကျွန်တော်လင်းလုံးစတော်ရဲ့ပြန်ရည်ချိတ်ဒီမှာသူကမမြင်ရတဲ့အာဒီလည်းရှိပါသေးတယ်။ဒါကြောင့်လည်းနောက်မှရှိတယ်နော်။အဲတော့သူတို့ရဲ့တဘာဝအရာလည်းဒီဟာခန္ဓာကိုယ်ရဲ့ဒီကိုယ်ခံအားဖြင့်လုပ်ပေးထားတယ်လို့ပေါ့နော်။ဘာနဲ့တူလဲဆိုမြို့ဝင်တကားဝမြို့ဆောင်တက်နဲ့တူပါတယ်။ညာလူလာလို့ရှိရင်မြို့ဆောင်တက်နဲ့အရင်တီးတွေ့တာပေါ့နော်။အဲဒါကြောင့်တကူဇာလန်းကြောင့်ဖြစ်ဖြစ်သက်ရှူကြောင့်ဖြစ်ဖြစ်ယောဂပုံဝင်အာဒီရောင်တဲ့အချိန်စတင်ပြီးတော့တည်လာတာပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဘလူးပိုးတွေကြောင့်ဒီအာဒီရောင်တာဖြစ်ရပြီးတော့ဘလူးအရွယ်တွေမှာပိုးဖြစ်များလဲဆရာကြီ
းဒီက95နှစ်ပေါ့နော်အဲ့ဒီကျောင်းနေရွယ်ကလေးတွေမှာအများဆုံးတွေ့ရပါတယ်ဒါဘာပိုးတွေကြောင့်လဲဆိုရင်ဒီဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်နိုင်တယ်လို့ဘက်တီးရီးယားပိုးတွေကြောင့်လည်းဖြစ်တတ်တယ်ဘက်တီးရီးယားပိုးတွေမှာတော့ညာလာတဲ့ဆွတ်တူကော့ကတ်စ်ပိုးကြောင့်ဖြစ်တာများပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့လူကြီးတွေကတော့ဒီ15နှစ်နောက်ပိုင်းမှာအဖြစ်နေသွားတဲ့သဘောပါဆရာเนาะဘာကြောင့်အလိုနေသွားတာဆရာ
နေသွားပါဘာလို့နေသွားလဲဆိုတော့အာဒီရဲ့သဘောကလို့မျိုးမျိုးကနှစ်နှစ်လောက်ကစားတယ်တပြည့်ပြည့်ကြီးလာတယ်7နှစ်နောက်ပိုင်းကျတပြည့်ပြည့်ပြောင်းလဲသွားတယ်အဲကြောင့်လူကြီးတွေမှာဖြစ်နေတာ
ပါဟုတ်ကဲ့ဆရာအခုလို့ဒီအဖြစ်များတဲ့အရွယ်တွေနဲ့ဒီဖြစ်ရတဲ့အကြောင်းကိုသိထားတဲ့အတွက်ဆရာကာကွယ်ဖို့အတွက်ဆိုရော
ဒီအစားလိုက်တော့နဲ့သက်ရှိပန်းကြောင်းကဒီရောဂါပိုးမှုနဲ့အောင်ကာဝယ်မှုတွေလုပ်ဖို့လိုပါတယ်။ဒီမှာသူတွေ့ဆိုလို့ရှိရင်တော့ဒီအစာတောက်တွေစားတဲ့အခါမှာချက်ပြီးပြုတ်ပြီးသားစားလို့အတုပ်တွေတို့ဒီအစိမ်းစားတာတွေကရောဂါပိုးမသိဘူးပေါ့။အဲကြောင့်ဆိုလို့ပိုဖြစ်တတ်ပါ။ရေဆိုလို့ရှိရင်လည်းဒီပန်းတောက်တွေဘုံဘုံလည်းဒီချိုးချက်ပြီးတော့တောက်အောင်လို့ဒါပြီးတော့ဒီလူညာများရှိတဲ့နေရာတွေတွားတာရှောင်မယ်။မဖြစ်မနေတွားလို့ရှိရင်လည်းနှာခေါင်းစည်းတတ်ဖို့လိုပါလေ။အဲတော့အမေရပြန်တော့အဟာရပြေဝအောင်စားရအဲ့ချိန်ပြေဝအောင်လုပ်မယ်နောက်တစ်ခုကတော့ဒီကာဝယ်ဈေးတွေပေါ့ဒီမှာကလေးယောဂါဆက်တမျိုးကာဝယ်ဈေးပေါ့အဲ့ကဲမှလည်းဒီလက်ချူဆိုင်ကြောင်တို့ဟာတို့ကာဝယ်ပြီးတဲ့ကာဝယ်ဈေးတွေပါတော့ပေါ့နော်အဲ့တော့ကာဝယ်ဈေးတွေပုံမှန်ထူတာမယ်နိုင်ငံတော်ရဲ့အစကာဝယ်ဈေးလူစီမံချက်မှမပါတာဆိုလို့ရှိရင်ဥပမာအဖြစ်ဆို ဇာတိတကွေးကဝတိဒါထူးတန်းလို့ရှင်လည်းအားကြီးရောက်တော့တော့နေနေပါလေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီကျောင်းနေရွယ်ကလေးတွေမှာပေါ့နော်ကျောင်းနေမှာအဓိကကူးဆက်တတ်တယ်ဆိုတဲ့အခါကျတော့ဒီကူးဆက်မှုနည်းအောင်ဆရာကြီးဘယ်လိုအကြံပေးနိုင်လဲ
ဒီကျောင်းနေကလေးကကျောင်းဝင်လာတယ်ပေါ့နော်အနာကြီးရဲ့ပါညာလို့ရှိရင်ဆောင်းဆိုးလို့ရှိရင်ဆောင်းဆိုးခြင်းတော့ကုသရေရောဂါတွေကဝင်တဲ့အတွက်မအောင်ဆုံးတယ်။ဘာတဲ့ဆောင်းဆိုးနဲ့ကာပြီးဆုံးတယ်။လက်ကမကြခဏဆေးတယ်ပေါ့။ဒီပြင်တော့လက်ချင်းမှာတွေ့လဲဆိုမူရှင်သာခါသာဆိုလို့ရှိရင်ခဏနာဖြစ်တယ်။နောက်ကျောင်းသာခါသာရွယ်ဆိုတဲ့ခဏနာဖြစ်ပါ။အဲဆိုကိုယ်ဉာဏ်ကတော့ယောဂပုံစံနဲ့တိတ်ထိတွေ့မရှိတော့ဒီစထိတွေ့ကာသာမှာယောဂမပြီးမြုပ်ပေါ့အမျိုးသတိမရှိသေးတော့ဘာနဲ့ထိတွေ့တွေ့ပြားနေတာပေါ့နောက်ပိုင်းကျတော့လည်းဒါရီယာခဏနေရှိတော့ပါ
ဟုတ်ကဲ့ဆရာကြီးနောက်ဒီအသုံးအဆောင်ပစ္စည်းလေးတွေရောဆရာကြီးဥမာပကံခွဲရောက်တွေဒီရေခွက်တွေပေါ့နော
်ဟုတ်ကဲ့ပကံခွဲရောက်တို့ရေခွက်တွေပေါ့လေတိတဲ့ထားတဲ့နော်ပေါ့နော်တယောက်နဲ့တယောက်တူတူသုံးတာတော့မျက်နှာတော့ပွားလို့လက်ကမ်းပေါင်းတူတော့ပါတယ်လေကိုဆက်လိုက်ပါ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကအခုလိုဒီကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ပြီဆိုတော့ဆရာဘယ်လိုလက္ခဏာတွေစပြီးတော့သိနိုင်မလဲဆရာ
ရောဂါကလည်းဒီလိုလည်းကြားရပါတော့တတိယပိုးကြောင့်ဖြစ်တော့အပြာကြီးပါလေဗိုင်းရပ်စ်ပိုးကြောင့်ဆိုတော့တတိယပြာပြာကြီးပါတော့ဒေသောင်းနာရယ်ပေါ့နော်ဒေသောင်းနာတော့တကယ်လို့ငိုရမအာရိယကြီးရတဲ့တကယ်ကိုယ်ကကြီးခဲ့တဲ့ကလေးလေးပါဆိုတော့တက်ရှူတာခက်ခဲလာတော့ပေါ့နော်ဒါကဒီစတရက်ကိုကောက်ကကြောင့်ဖြစ်တော့ဒီဒီတာတွေတွေ့ရကြည့်လိုက်တယ်ဒီသူရဲ့မျက်နှာပြင်မှာအဝါရောင်ပတ်ကလေးတွေပေါ့နော်ဝေါင်းဝါးဖြစ်ပြီးဒီလေးလေးကကျိုးစောတော်တော်ကြီးပြည်တည်သွားတာရှိတယ်။ဒါပြတ်ဒီဟောက်ကြားလို့အောင်လည်းဖြစ်တတ်ပါတယ
်။ဟုတ်ကဲ့အဲ့တော့အခုလိုဒီလက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့ကုသမှုခံယူဖို့ဒီစေကံပြတင်တာပါဆရာနော်
။ဟုတ်ပါတယ်စေကံပြတင်ပါတ
ယ်။ဟုတ်ကဲ့ကုသမှုအနေထား
ဒီကတော့အရင်ပြရင်ဒီပြရင်ပါရစတမောတိုင်းနဲ့ဗတိရလို့ယူဆတယ်ဆိုရင်တော့ထိရောက်တဲ့ပရိစီပါစီရီကိုစေချိန်ပြည့်ရပြီပေါ့တော့ပို့လို့ပါလေရှိုးဆိုလို့ရှင်တဲ့ပြထိုင်တော့ကျွန်တော်ထိုးစီထိုးရပါတော့ကျွန်တော်လည်းအဲဒီသိုးစီကနေရောက်တာတော့ဒီစတုကော့ကတ်စ်လို့ခေါ်တဲ့ပတိယပူကြောင့်ဖြစ်တာများတယ်အဲ့ဒါကြတေချာကုသဖို့တူပါတယ်ဘာလို့ဆိုဒီရကုသမှုမလုပ်လို့ရှိရင်ဘာဖြစ်လဲဆိုတော့ဘိုင်းမှာတည့်တဲ့ပူကုသခဲ့တဲ့ဒီဘက်လာပေါ့လေနှလုံးလေးထဲမှာဖြစ်နေတဲ့ချောက်ကရောင်ဖြစ်နေတယ်အဲ့ဒါကြီးကြတော့ပူပြီးတော့လည်းပြင်းထန်တယ်လို့ပူပြီးတော့လည်းကုသဖို့ခက်သွားတာပေါ့နော်ဘာရဆောင်မဖြစ်တော့ဖြစ်နေတော့ပါလေ။ဘာရဆောင်လည်းတူရင်းစစ်တာပါလေ
။ဟုတ်ကဲ့ဆရာကြီး။ဒီပြည့်စုံမှုအပိုင်းမှာရောဆရာကြီးအနာယူဖို့ရောရေနည်းနည်းတောက်ဖို့
အနာယူရမယ်နောက်တော့ကျတော့နည်းနည်းဖြည့်ထားမယ်။စားရင်နည်းနည်းနဲ့ပြုတ်ချင်းတို့ရရဲ။ဒီနာသက်တာနေတဲ့ငုံစည်းတွေလည်းသုံးလို့ရပါလေ
။ဟုတ်ကဲ့။ဒီအာသီကိုခွဲစိတ်ကုသမှုကဘယ်လိုနေထားမှာစပြီးစဉ်းစားသင့်လဲဆရာကြီး
။အာသီဖြစ်တယ်လို့ခေါ်တော့အာသီကဒီမှာပြတာကိုကောမပြတ်လဲဆက်နေနေတော့ပြန်ရတယ်ဒီတည်သွားမှာနော်လူရမှာပဲဖြတ်ရပါတယ်ကျွန်တော်ကဒီအာဒီကနနာရောင်နဲ့ဖြတ်ဖို့စဉ်းစားတော့ခိုင်တိုင်းနေရဆိုတော့ဒီနှစ်ထဲမှာ၆ကတဲ့ပုံတော့ဒီအာဒီရောင်ဖြစ်လို့ရှိရင်စဉ်းစားတယ်အဲဒီနှစ်ဆက်တိုက်ပေါ့နော်ဒီနှစ်မှာ၅ကောင်ညာဆိုရင်ဒီနှစ်ဆက်တိုက်ဖြစ်နေစဉ်းစားတယ်နောက်၃နှစ်ဆက်တိုက်ပေါ့ဒီနှစ်မှာ၄ချိန်နဲ့ပို့ပြီးတော့အာဒီရောင်ဖြစ်ရင်ဖြတ်ရင်ကောင်းမလားဆိုပြီးတော့စဉ်းစားလို့ရှိတယ်ပေါ့နော်ဒီကြောင့်ဖြတ်ကိုဖြတ်ရမယ်ဆိုတာတော့အာဒီရောင်သားနေပါအာဒီပဝင်းနေပါဒီကျေွားတယ်ပေါ့အာဒီတစ်ခုလုံးကဒါဒီလိုဖြစ်သွားပြီဆိုတော့လေဆက်ပြီးတော့ပြည်ွားထုတ်ရတာပေါ့နော်နောက်တစ်ခုကကလေးလေးမာဒီမမြင်ရတဲ့အာဒီပေါ့အဒီနိုက်ခေါ်ပေါ့နော်ဒါတွေသိကြီးတဲ့ကလေးလေးမာညံ့ကြတဲ့တက်ရှင်တဲ့အခါလေဘင်းချက်သားတွေပြောင်းပါအဲဒီခါကျရင်ဒီတက်ရှင်တန်းကြောင့်ဖက်ကြည့်သွားတာပါဒါလည်းအာဒီချက်ဖို့အတွက်ခိုင်လုံးတဲ့အကြောင်းပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးအစီအစဉ်ကိုနားဆင်ခဲ့ပြီးမှာတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုနားဆင်ရပါမယ်။မြို့တော်စီပင်သားရရေးအတွက်စီပင်ရုံးရဲ့လုံနီးလုံထုံးတွေဟာအရေးကြီးပါတယ်။စီပင်ရုံးရဲ့အခြေခံမူဝါဒနဲ့လုံပုံကိုင်မုံတွေကိုလည်းပြုပြင်ဖို့လိုအပ်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
လုံးရတဲ့ဒီဇင်ဘာလ27ရက်နေ့ကလူမှုကွန်ရက် Facebook မှာတင်ထားတဲ့သတင်းတစ်ပုဒ်ဟာရန်ကုန်မြို့တော်ရဲ့အခြေအနေကိုမိပေါင်းထိုးပြသလိုဖြစ်နေပါတယ်။ဈေးမရောင်းရလို့တတိပေးထားတဲ့ဆိုင်းဘုတ်ကြီးအောက်မှာစိန်ပြေနေပြေထိုင်းပြီးဈေးရောက်နေကြတဲ့အမျိုးသမီးတစုရဲ့ဓာတ်ပုံကိုရည်စရာသတင်းအဖြစ်ဖော်ပြထားပါတယ်။အတီလင်းပိတ်ပင်တားမြစ်ထားတာကိုအတီလင်းဖော်ပြထားဟာ ရန်ကုန်မြို့တော်ရဲ့ဓလေ့လူဖြစ်နေပုံရပါတယ်အခုလိုလုံနိုင်ဖို့အတွက်စီပင်ဝန်ထမ်းကို7,000ရဲကို7,300ပေးရတယ်လို့ဈေးတဲ့တွေကဝန်ခံပါတယ်အဖမ်းအစည်းတွေလုတော့မယ်ဆိုရင်သူတို့ကကြိုတင်အကြောင်းကြားတဲ့အတွက်အသိခံရတာမျိုးမရှိဘူးလို့ပြောပါတယ်ဈေးရောက်မှဘဝရပ်တည်နိုင်သူနဲ့ငွေပေါ်ဝင်မှဘဝရပ်တည်နိုင်တဲ့အမှုတန်းတွေနားလည်မှုယူတဲ့အခါမှာအမိတ်ဥပဒေတွေမြောင်းတဲ့ရောက်ကုန်တဲ့ဥပမာဖြစ်ပါတယ်မဆာလာကိကစားတဲ့အကျဉ်းဆိုးဖြစ်ပါတယ်ဆိုရှယ်လစ်ကိမှာအစိုးရတိုက်ခန်းကိုကိုယ်ပိုင်ပစ္စည်းလိုအယောင်အဝယ်လုပ်တဲ့အကျင့်ဟာဒီကနေ့အထိရှင်သန်နေသေးပါပဲပြတ်ထန်းထားတဲ့ဥပဒေတွေကိုနှီးမျိုးစုံသုံးပြီးချိုးဖျက်တာဟာမြန်မာနည်းမြန်မာဟာလို့ဖြစ်နေပါတယ
်နိုင်ငံတကာမျိုးတော်ကြီးတွေလိုတန်ရှင်းตาရလှပပြီးနေချင်းစပွဲဖြစ်လာအောင်ဆောင်ရွက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်မြို့တော်စီပင်တာယာကြီးဥပဒေသစ်ကိုလွန်ခဲ့တဲ့ဩဂုတ်လကပြဋ္ဌာန်းပါတယ်။ပညာရေးကာလ3လပြီးရင်ဥပဒေသစ်ကိုစတင်ကျင့်သုံးမယ်ဆိုတဲ့အတွက်ဒီဇင်ဘာကစပြီးအကောင့်ထဲပေါ်နေတဲ့သဘောဖြစ်ပါတယ်။စီကမဲ့အမှိုက်စွန့်ပစ်မှု၊ကွန်ဒရီထွေးမှု၊စီကမဲ့ဈေးရောက်မှုစတာတွေကိုထိထိရရောက်အေးအေးယူမဲ့ဥပဒေလို့ဆိုပါတယ်။ဈေးရောက်မှုတတ်မှတ်ထားတဲ့နေရာကလွဲပြီးလမ်းဘေးမှာဈေးရောက်ရင်ဒဏ်ငွေ3သိန်းလမ်းပေါ်မှာကွန်ဒရီထွေးမှုနဲ့အငြိအကျေးစွန့်ပစ်မှုကိုကျပ်3000ကနေ5000အထိဒဏ်ရိုက်မယ်လို့ဥပဒေသစ်ကဆိုပါတယ်ဒါပေမဲ့လက်တွေ့လုံနိုင်ပါမလားလို့တန်တရာဖြစ်နေကြပါတယ
်စီပင်တရားဒီတန်တရာအဖွဲ့တွေဟာနိုင်ငံခြားမြို့တွေမှာလို့ပြည်သူစီကကောက်ခံရရှိတဲ့အခွန်ဘန္တာငွေကိုအားကိုးနေတာမဟုတ်ဘဲလုပ်ငန်းလိုင်စင်ရေးကိုအဓိကထားနေတာမို့ပြည်သူနဲ့ဆက်ဆံမှုမရှိတဲ့လောက်ဖြစ်နေတယ်လို့လက်ဂလန်မက်ဒေါ်နယ်နဲ့အာကာသိန်းတို့ရေးတဲ့စာရမ်းမှာဖော်ပြပါတယ်ပြည်သူစီကရတဲ့အခွန်ငွေဟာနေပါနေပြီးအခွန်တွန်းမြင်တာကိုပြည်သူကလက်မခံတာကြောင့်ဘတ်ဂျက်နေပါရတယ်လို့ဆိုပါတယ်ဒါကြောင့်ဝန်ဆောင်မှုအားနည်းနေတဲ့အတွက်ပြည်သူယုံကြည်မှုလည်းနေပါရပါတယ်စီပင်ဘတ်ဂျက်တွေမှာပစ္စည်းကိုနည်းလွန်တာကိုသူတို့ကထောက်ပြပါတယ်ရန်ကုန်မှာ6လတကြိမ်ပေးရတဲ့ပစ္စည်းကွန်ဟာလက်ဖက်ရည်တစ်ခွက်ဖို့တောင်မရှိဘူးလို့ဆိုပါတယ်ပစ္စည်းကွန်စနစ်ကိုပြုပြင်ပြောင်းလဲဖို့အကြံပေးထားပါတယ
်ရန်ကုန်စီပင်ဟာတည်ဆောက်မှုဝန်ဆောင်မှုအပန်းဖြေမှုနဲ့အခြားစီးပွားရေးလုပ်ငန်းကိုကြီးကြပ်ပါတယ်ပစ္စည်းကွန်မီးကွန်ရေကွန်အမှိုက်ခွန်နဲ့အထွေထွေခွန်တွေကိုကောက်ခံပါတယ်ဒါပေမဲ့လုပ်ငန်းလိုင်စင်ကွန်ဟာငွေအရာဆုံးဖြစ်ပါတယ်ဆိုင်ငန်းအငှားခြားတာမှုဆိုင်ငန်းတန်ရှင်ရေးဈေးတန်ရှင်လုံခြုံရေးစတာတွေကိုစီပင်ကတာဝန်ယူထားပါတယ်ဈေးတစည်းမှာပုံမှန်ရောင်းတဲ့ဈေးတွေရှိသလိုအစဉ်ပြေသလိုဝင်ရောင်းလို့ရှိတဲ့ဗျံကျဈေးတွေလည်းရှိပါတယ်နေတိုင်းရောင်းတဲ့ဗျံကျဈေးတွေဟာတစ်လကျပ်1500နဲ့ဗျံကျကပ်ပြားဝယ်ရပါတယ်တခါတရံသာရောင်းတဲ့ဗျံကျဈေးတွေကတော့တစ်နေ့ကျပ်50ပေးရတဲ့ရွက်ဆုပ်ပြေစာဝယ်ပြီးရောင်းနိုင်ပါတယ်ဒါကြောင့်ဈေးတွေနဲ့စီပင်ဝန်ထမ်းအပေးယူလို့တာတွေအလွန်များပြားနေတာဖြစ်ပုံရပါတယ
်အခွန်ငွေနေပါလို့ဝန်ဆောင်မှုနေပါရပါတယ်ဝန်ဆောင်မှုနေပါလို့ပြည်သူယုံကြည်မှုနေပါရတယ်ဆိုတော့ဝယ်ရကိကထွက်နိုင်မှုဥပဒေပြဋ္ဌာန်းရုံနဲ့မပြီးပါဘူးဒါလို့ဖြစ်ရတာဟာအုပ်ချုပ်မှုဆိုင်ရာမူဝါဒအားနည်းမှုဖြစ်တယ်လို့လက်လန်မက်ဒေါ်နယ်နဲ့အာကာဟင်းတို့ကဆိုပါတယ်အင်ဂျင်အားလုံးကိုစရင်လုပ်ပြီးကွန်ပျူတာမှာသိမ့်စီနိုင်တဲ့စနစ်ကိုသုံးရမယ်လို့ဆိုပါတယ်ဒါမှအဆောက်အဦနဲ့မြေတံပိုးပြောင်းလဲလာတဲ့အတိုင်းကောက်ခံနိုင်ပါလိမ့်မယ်အခုတော့ကုန်ထုတ်လုပ်ငန်းတွေသာအခွန်ဆောင်ရပြီးနေထိုင်သူတွေကမဆောင်ရသလောက်ဖြစ်နေပါသေးတဲ့လိုင်စင်ကြီးကောက်ခံပြီးစီမံရန်ဝင်ရရှာတာဟာရင်းနှီးမြှုပ်နှံမှုကိုအာဟာရတားဖြစ်စေပြီးစားသုံးကုန်ဈေးနှုန်းကိုမြင့်မားစေတဲ့အတွက်စင်းရဲနွမ်းပါသူတွေကိုနစ်နာစေပါသေးလိုင်စင်ကြီးကိုမြို့မှသာသုံးတဲ့အတွက်ကျင်းလက်လူလူဟာအကျိုးမခံစားရပဲဒီနုံမြင့်တဲ့ဒဏ်ကိုခံနေရတယ်လို့ဆိုပါတယ်နိုင်ငံသားမှလို့ပြည်စည်းကူနဲ့ဆိုင်ကုန်ကူတာစနစ်တကျကောက်ခံနိုင်မယ်ဆိုရင်တိတာမြင်တာအချိန်မရွေးစစ်ဆေးနိုင်တာမို့စီပင်ဝန်ထမ်းနဲ့လုပ်ငန်းရှင်နားလည်မှုယူပြီးလုပ်နေကြတဲ့အခရီးလိုက်စားမှုတွေလည်းတဖြည်းဖြည်းနေပါသွားနိုင်ပါတယ်ခင်ဗျာ
ကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနှားဆင်ခဲ့ကြတာပါအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
စင်တင်ဆက်သွားမယ်တန်ရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွာမှာနားဆင်ရမှာတွေကတော့နိုင်ငံတော်သမ္မတရုံညွန့်ကြားရေးမှူးချုပ်ဦးစော်ထီးရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားချက်တွေဟာရခိုင်တမျိုးသားလုံးကိုချိန်ချောက်ရာရောက်နေတယ်လို့ရခိုင်အမျိုးသားပါတီ ANP ကကြေညာချက်ထုတ်ပြန်ကန့်ကွက်ခဲ့ပါတယ်။တရားဝင်အစည်းအဝေးပွဲတွေမှာပါဝင်မှုရပ်ဆိုင်းထားလိုက်တာဟာငင်းကြဲရေးလုပ်ငန်းစဉ်ကိုပြန်လည်တက်မှတ်လိုတဲ့အတွက်ဖြစ်တယ်လို့ KNU ကထုတ်ပြန်ထားတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်သမရယုံညွန်ကြိုင်းမှုချုပ်ဦးစော်ထေးရဲ့တည်င်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အပေါ်ရခိုင်မျိုးသားပါတီ ANP ကဇန်နဝါရီလ10ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်ပါတယ်ဇန်နဝါရီလ9ရက်နေ့ကပြုလုပ်တဲ့တည်င်းစာရှင်းလင်းပွဲမှာဦးစော်ထေးရဲ့ပြောဆိုမှုတွေဟာအင်အားသုံးဖြည့်ရှင်းလိုမှုရခိုင်မျိုးနွယ်စုတွေအားလုံးကိုချိန်ချောက်မှုနဲ့မတရားဆွဆွဲရရောက်တဲ့အတွက်ရခိုင်မျိုးသားပါတီအနေနဲ့လေးနက်စွာကန့်ကွက်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခေအဆက်ဆက်ကလေးကရခိုင်ဖွဲ့စည်းတွေဟာဘင်္ဂလီအဖွဲ့စည်းတွေနဲ့ဆက်ဆက်ဆောင်ရွက်မှုမရှိခဲ့သလိုရခိုင်ဒေသမှာအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်ခြင်းအားပေးခြင်းပူးပေါင်းဆောင်ရွက်ခြင်းနဲ့မရှိခဲ့တဲ့အတွက်ရခိုင်တပ်မတော် AA အနေနဲ့ဥစော်ထီးရဲ့အခြေမြင့်မရှိတဲ့ပြောဆိုဆွဆွဲချက်တွေကိုအပြင်းထန်ကန့်ကွက်ရှုတ်ချတယ်လို့ရခိုင်မျိုးသားပါတီရဲ့ကြေညာချက်မှာဖော်ပြထားပါတယ်
တရားဝင်အစည်းအဝေးပွဲတွေမှာ KNU ပါဝင်မှုရပ်ဆိုင်းထားလိုက်တာဟာတင်းဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်သက်မလိုတဲ့အတွက်ဖြစ်တယ်လို့ KNU ကရင်မျိုးသားစည်းရုံးကနေအခုနှစ်မှာကြာရောက်တဲ့ကရင်နှစ်သိကူးနှစ်ကိုပွေးပို့တဲ့သဝန်လာထွဲမှာထုတ်ပြန်ထားပါတယ်လက်ရှိသွားနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာကရင်မျိုးသားအလုံးညှော်မှန်းထားတဲ့ NCA ရသဘောတူညီထားကြတဲ့ဒန်းလူရေးနဲ့ကိုပါပြတန်းခွင့်နဲ့အတူအပြည့်အဝရှိတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုထူထောင်နိုင်တဲ့လမ်းကြောင်းကိုလွှဲပြီးတင်းဆောင်သွားတဲ့အနေအထားမျိုးရောက်လို့ပြန်လည်သက်မလိုတဲ့အတွက်ဖြစ်တယ်လို့အဲ့ဒီသဝန်လာထဲမှာပေါ်ပြထားပါတယ်တရားဝင်အစည်းအဝေးပွဲတွေမှာပါဝင်ဖို့ယာယီရက်ဆိုင်သွားမယ်ဆိုပြီးပြီးခဲ့တဲ့2018နိုဝင်ဘာလတုန်းက KNU ကနေသဘောထားထုတ်ပြန်ခဲ့ပါတယ်
မွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းအောက်စိတ်မှာဇန်နဝါရီလ10ရက်နေ့နဲ့ပိုင်းအချိန်ကလေပြင်းမှုန်တိုင်းဝင်ရောက်ခဲ့တဲ့အတွက်လူနေအိမ်ခြေတွေအပါအဝင်ဘုံကြီးကျောင်းစာတင်ကျောင်းတွေအဆောက်အဦတွေရာနဲ့ချီပျက်စီးသွားတယ်လို့ကလကုတ်ကျွန်းအုပ်ချုပ်ရေးမှူးဦးသောစိန်ကပြောပါရယ်လေပြင်းတိုက်ခတ်မှုကြောင့်စာတင်ကျောင်းဘုံကြီးကျောင်းပါဝင်လူနေအိမ်ခြေ150ခန့်ပျက်စီးမှုရှိခဲ့တယ်လို့တစ်ပင်ပြိုလဲတာလက်စစ်မီးတိုင်တွေပြိုလဲတာတွေရှိခဲ့ပေမဲ့လူအသေးပြောက်မရှိဘူးလို့သူကဆိုပါရယ်ဘာဝပေးဖြစ်ပွားသွားတဲ့ကလကုတ်ကျွန်းကိုကုညီထောက်ပံ့မှုတွေတွားရောက်ပေးဆောင်နေတယ်လို့လဲမွန်ပြည်နယ်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဦးစီးဌာနကဦးစီးအရာရှိဒေါ်ဖြူဖြူအေးကပြောပါတယ်ကလကုတ်ကျွန်းပေါ်မှာအောက်စိတ်အလဲစိတ်နဲ့အပေါ်စိတ်ဆိုပြီးရွာ3ရွာရှိပြီးရွာတစ်ရွာမှာအင်ချီ900-800ကျားရှိတယ်လို့ဒေသခံတွေရဲ့ပြောပြချက်အရသိရပါတယ်
ရှမ်းလက်နက်ကန်တပ်ဖွဲ့နှစ်ဖွဲ့အများဆုံးတွေ့ဆုံပြီးပြစ်ကတ်မှုတွေရပ်တန့်တဲ့ကြောင်းရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေတတိယကြိမ်နှစ်ဖက်ခေါင်းဆောင်တွေကိုစာရေးသားပေးပို့ခဲ့ပါတယ်။ဒီဇင်ဘာ31ရက်နေ့ကစာပေးပို့ခဲ့ပြီးကြေညာချက်ဖြင့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြသားပြည်သူလူထုကိုသနာတော်အဖြစ်ပြည်သူတွေရဲ့အနာဂတ်ကိုရှေ့ရှုပြီးရှမ်းသာချင်းချင်းမတူတာကိုဘေးဖယ်တူတာကိုသဘောဝိုင်းမှာထိုင်ပြီးဆွေးနွေးဖို့လိုတယ်လို့ CSSU အလှည့်ကျဥက္ကဋ္ဌစိုင်းပေါင်းကပြောပါတယ်။ဒီဇင်ဘာလနှောင်းပိုင်းကတီပေါ်မြို့နယ်ထဲမှာရှမ်းလက်နက်ကန်တပ်ဖွဲ့စစ်ရေးသိမ်းမှုဖြစ်ပွားလို့ဒေသခံလူထုထောင်ကျော်ဟာဘုံတော်ကြီးကျောင်း6ခုမှာအသီးသီးစစ်ကြောင်ခိုးလုံနေခဲ့ရပါတယ်
။မတူပီခရိုင်ရုံးကိုမြို့နယ်9မိုင်အကွာမတူပီဟာခါလမ်းမဘေးမှာတိဆောက်ဖို့ချင်းပြည်နယ်အစိုးရရဲ့လျှာထားမှုကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မတူပီမြို့မြို့ဖရရဲ့ဥဆောင်မှုနဲ့ဒေသခံတထောင်လောက်ကဇန်နဝါရီလ9ရက်နေ့ကလမ်းမပေါ်ထွက်စီတန်လက်လယ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ချင်းပြည်နယ်အစိုးရအနေနဲ့မတူပီမြို့မြို့ဖလွတ်တော်ကိုယ်စားလှယ်များဒေသခံပြည်သူနဲ့ညှိနှိုင်းမှုမရှိဘဲခရိုင်ရုံတိဆောက်မဲ့နေရာကိုရွေးချယ်တတ်မှတ်လိုက်တာကြောင့်အခုလိုဆန္ဒဖော်ထုတ်ကြတာဖြစ်ပြီးမတူပီဒေသခံတွေကတော့မတူပီမြို့တွင်းစီပင် area အတွင်းမှာတိဆောက်ပေးဖို့လိုလားနေကြပါတယ်
ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကတော့အခုလျှာထားတဲ့မြင်နေရဟာတတိပညာရှင်တွေကွင်းစင်လက်လာမှုအပေါ်အခြေခံပြီးရွေးချယ်ရတာဖြစ်ပြီးဒီလိုအငင်းပွားနေမယ်ဆိုရင်တော့ဘတ်ဂျက်တွေကိုပြည်ထောင်စုအစိုးရထံပြန်အမ်းရမယ်အနေထားဖြစ်လာနိုင်တယ်လို့ပြောပါရယ်ကချင်ပြည်နယ်ပူဇော်ဦးခရိုင်ပန်းနန်းတင်မြို့နယ်ခွဲကတိရခန့်ရွာသားနေရာကျော်ကနေခါကာပူရာစီမြို့ အမြင့်ပင်9000ရှိရာကျော်ရှိတဲ့ဝမ်ဘီတောင်ထိပ်မှာရှိတဲ့ဥယျာဉ်အုပ်ချုပ်ရေးမှုရုံးကိုဒေသခံမြို့သားတွေလမ်းလျှောက်စံတပြခဲ့ကြပြီးရိုးရာဆင်လာတောင်ဧရိယာဆင်မံခန့်ခွဲမှုကိုပြန်ပြင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဥယျာဉ်ဧရိယာတမမှုကြောင့်ကဝိုင်းတဆွန်တန်းတဆူထူခါယောင်နဲ့အင်္ဂါဝါကျေးရွာ900မှာလောကန်စားတောက်စီယာမြေမရရှိတော့တဲ့အတွက်နောက်မုံကိုအတင်းပြောင်းရွှေ့ခ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ရသိတောင်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်တွေမှာအခုခါစစ်ဘေးဒုက္ခသည် 9,000 ကျော်ရှိနေပြီးဒုက္ခသည်တွေအတွက်စားဝတ်နေရေးအမိုးအကာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
မြန်မာတပ်မတော်ရခိုင်တပ်မတော် AA အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်ဘူးသီတောင်မြို့နယ်ကကြေးရွာတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုဘူးသီတောင်မြို့နယ်အမှတ်၌ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်ဘူးသီတောင်ကတော့လောလောဆယ်ရာတဲ့တခြားဘူးသီတောင်လာရည်တဲ့ဆက်တာရှိတယ်အဲဒါကတော့ဒီရခိုင်မြို့ကပါဒီကလည်းအဲဒါကတော့ဒီကလူတန်းခေရာတွေရှိတာလို့ဆိုတာအဲဒီမှာဒီကနေထိုင်တဲ့
ဆိုင်ဘေးဒုက္ခသည်တွေဟာပူးစီတော်မြို့နယ်ကံပြင်းစပထဇေဒီတော်ကြာညိုပြင်းနဲ့ဆယ်သုံးတန်ကြေးရွာတွေကဘုံကြီးကျောက်တွေအပါဝင်စာတန်ကျောက်တွေမှာခိုးလုံနေကြတာပါဇန်နဝါရီလ၄ရက်နေ့ကပူးစီတော်မြို့နယ်ဂုတ်ပီခတိလငမင်းဘော်ကျောင်းတော်ကြေးရွာတွေကရေစခန်၄ခုကိုရခိုင်တပ်မတော်ကတပြိုင်တည်းဝန်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ကြေးရွာသားတွေအတော့စိုးရင်စရာဖြစ်နေတယ်လို့လည်းသူကအခုလိုစပြောပါတယ်
ကျွန်တော်တို့နဲ့ဒီလိုဒီလိုလက်ဆိုင်မရှိနေတဲ့စခင်းကိုဝယ်တဲ့အကြည့်ရတဲ့ဆိုရင်ကျွန်တော်တို့ဒီကြောပြန်ကိုတောင်းတမဖယ်ရတဲ့အစီအစဉ်ရှိတယ်။ရောင်းကိုဖယ်ဖို့အတွက်ကိုဒီလိုလက်နဲ့တွေနဲ့ကိုပြန်နေရတဲ့အစီအစဉ်ရှိတဲ့အတွက်ကြောင့်ကိုယ်ရဲ့စာရေးတွေနဲ့အစီအစဉ်တွေကိုပြန်ယူရပါတယ်။
အဲ့ဒီတိုက်ခိုက်မှုတွေမှာရေးတဲတာ13ဦးကြာဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့လာနိုင်ငယ်အလားလက်စင်နဲ့ကြီးစံ1000ကျော်ကိုလည်း AA ကယူဆောင်သွားပြီးဖမ်းဆီးခွာဆောင်သွားတဲ့ရစ်တက်ဖက်ဝန်တချို့ကိုလည်းနောက်ပိုင်းမှာ AA ကပြန်လည်လွှတ်ပေးခဲ့တယ်လို့ဆိုပါတယ်ပုံကြွမ်းမြို့နယ်တော်ဖြတ်လျှောက်ဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်လှူဒန်းခဲ့တဲ့ကိုဇာနေထွန်းကသူတွေ့ခဲ့ရတဲ့ဒုက္ခသည်တွေရဲ့အခြေအနေကိုအခုလိုပြောပါတယ်
အမဒုက္ခသည်ရဲ့အခြေအနေကလောလောဆယ်ဆောင်းကလာလဲမှနေကြရတယ်ကြာအဲ့တော့ပါအေးတော့တော့အနေနဲ့ကျွန်တော်အဲ့ဥစားပြည့်ချင်ပါပေါ်ကြီးဆုံးတယ်ခလုတ်ပြရတော့သူကတိကျနေကြအဲ့ပကံကိမှပါမမရှိခင်ဗျာသမီးရယ်နောက်ပြီးတော့ဖားရယ်အဲ့တခုပဲပြည့်ခဲ့တယ
်ကျောက်တော်မြို့နေသလူချောက်အထားပိုက်မှာအခုရပိုက်တွေအတွန်းတိုက်ပွဲတွေမရှိပေမဲ့အလှသွပ်ပေးမဲ့အရက်ဖအကူညီရဲ့အဖွဲ့အစည်းတွေကိုအစိုးရတက်ကပိတ်ထားတဲ့အတော့ဒေသခံတွေအနေနဲ့စားဝတ်နေရဲ့အခက်ခဲဖြစ်နေတယ်လို့သိရပါတယ
်ဆက်ပြီးတော့မွန်ပြည်သက်ပါတီနဲ့ KNU ကရင်အမျိုးသားအစည်းအရုံးတို့ကြားနေမြေအငင်းပွားမှုဖြစ်ပွားနေတဲ့တနင်္လာရီတိုင်းရေဖြူမြို့နယ်အတွင်းမှာဇန်နဝါရီလပထမအပတ်အတွင်းမှာဘုံ၃လုံးထပ်မံပောက်ကွဲခဲ့ပြီးလူထိခိုက်မှုမရှိဘူးလို့ဆိုပါတယ်ဘဲအဖွဲ့စည်းရဲ့လက်ချက်ဆိုတာကိုမပြောနိုင်ပေမဲ့အများသူကအလုလုရာဒေတာမှာဒီလိုဘုံထောင်တာမျိုးမဖြစ်သင့်ဘူးလို့လူမှုအသင်းအဖွဲ့တွေကဆိုပါတယ်မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
တနင်္လာရီတိုင်းဒေသကြီးရေပြူမြို့နယ်ရာဘူးကျေးရွာအုပ်စုဝင်အိုင်မဲနေရမှာဇန်နဝါရီလ9ရက်နေ့မနေ့ပိုင်းကနေရာ3ခုမှာမြေမြုပ်မိုင်း3လုံးပောက်ကွဲခဲ့တယ်လို့မွန်ပြည်သက်ပါတီတဝဲခရိုင်ဥက္ကဋ္ဌနိုင်ရန်သွန်းကမွန်ပါသာနဲ့အခုလိုပဲပြောသွားပါတယ
်အကတကပွိုက်တော့လောက်ကတဲ့တိုင်းအပရိအံကောနော်မောတိုင်းအကွိလန်ထတ်
အဲ့ဒီဘုံ3လုံးပောက်ကွဲတဲ့နေရာမှာကျွဲတကောင်ထိထွားတယ်မော်တော်ဆိုင်ငယ်ကနှစ်စီးထိတယ်လူကတော့အန္တရာယ်မဖြစ်ဘူးပေါ့လုံးလုံးစစဲဘဒုလက်ချက်လဲဘာကြောင့်လို့ဆင်ရတယ်လဲဆိုတာကိုတော့မပြောနိုင်သေးဘူ
းဒီမြေမြုပ်မိုင်းပောက်ကွဲခဲ့တဲ့ဖြစ်စဉ်ကိုမွန်ပြည်သက်ပါတီ NNSP ကဆက်လက်စုံစမ်းနေတယ်လို့လည်းသူကဆိုပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒေတာခန် KNU ရရှိသူပေးပို့တဲ့အစီရင်ခံစာတစောင်းကိုရေပြည်မြို့နယ်မဲဆန္ဒနယ်မှတ်နှစ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကြည်စိုးကလက်ခံရရှိခဲ့တယ်လို့အခုလိုပြောသွားပါတယ်
Okay, I'm a name you can and you don't can get the Russian or you don't have the lazy in Kansas and a book of Russia.
Seeing Kansas for Biachema, Pokwe move people in Yaha. Can you name me Pipido? Mumbi did the poem, say Alkaha. A Gapon Gapo, January la, Lia Niga. I may go, Yala de Kama. Did look to my room, do yabe. Not don't yet jama, mind Pokwe move people headed to it. Daya Ninga Yakhead, Sanga the Magule. Can you becker, sell it so zani de lo, Suvade? ဒီဒေတာမှာလှောက်ရှားနေကြတဲ့KNU နဲ့မွန်ပြည်တပ်ပါတီဟာ
ကြည့်ပြီးတော့စောင်းနေတယ်မတွေ့ဘူးနောက်တစ်ချက်ကတို့မွန်ပြည်တပ်ပါတီလက်မှတ်ရေးထိုးပြီးတဲ့အချိန်မှာ GMC ကိုပါဝင်ခွင့်ရတဲ့အခက်ကဏမှာကန့်တတ်ချက်တွေဖြစ်ပေါ်နေတယ်လို့ကြားသိရတယ် GMC
အခက်ကဏမှာမွန်ပြည်တပ်ပါတီရဲ့ GMCS မှာတော့ပါဝင်နိုင်ခြင်းမရှိသေးပါဘူး
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။နိုင်ငံတော်သမ္မတရုံညွန်ကြိုင်းမှုချုပ်ဦးစော်ထေးရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အချက်တွေဟာရခိုင်သမျိုးသားလုံးကိုချင်းချောက်ရာရောက်တဲ့အတွက်ရခိုင်မျိုးသားပါတီ ANP ကကြေညာချက်ထုတ်ပြီးကန့်ကွက်ခဲ့ပါတယ်။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ဗီအိုအေးရဲ့အင်တာနက်ဆာမျက်နှာ
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်ကတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်မှုအခြေအနေတွေကိုကိုယ်တိုင်လေ့လာဖို့သမ္မတတော်နယ်ထရန့်ဒီနေ့တက်ဆက်ပြည်နယ်ကိုသွားရောက်မှာဖြစ်ပါတယ်။နယ်စပ်လုံခြုံရေးနဲ့အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့ကိစ္စတွေကိုအတက်ခံဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်နေနဲ့မနေ့တုန်းကတွေ့ဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခ ော်တွေကိုတက်ခတ်ဖို့နဲ့အင်အားကြီးထွားမလာအောင်ဟန်တာဖို့ဆက်လက်တန်းတိတ်တန်ချထားဆဲဖြစ်တဲ့ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးမက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ကယ်လိုမျိုးတော်မှာတွေ့ဆုံခဲ့တဲ့အစ်ချင်နိုင်ငံချိုင်းဝန်ကြီးစမားရှော့ခရီနဲ့တူသတင်းတောက်တွေကိုဝန်ကြီးပွန်ပီယိုကပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကွန်ဂိုဒီမိုကရက်တစ်နိုင်ငံမှာပြီးခဲ့တဲ့လတည်းကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲရလဒ်ကြီးညာချက်ကိုကွန်ဂိုနိုင်ငံကက်သလစ်ခရစ်ယာန်အသင်းတော်ကစိန်ခေါ်လိုက်ပါတယ်။တရားဝင်မဲရလဒ်ကြီးညာချက်ဟာအသင်းတော်ကရွေးကောက်ပွဲအခက်အခဲသူတွေကောက်ယူစုဆောင်းရရှိထားတဲ့အချက်လက်တွေနဲ့ကွဲလွဲနေတယ်ဆိုပြီးမဲရလဒ်ထုတ်ပြန်ချက်ကိုကန့်ကွက်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကင်ပိပကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့အမြန်ဆုံးရပ်တန့်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်။ရတပောင်းတချို့တည်ဆုံးခဲ့တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ရဲ့စီးနင်းတက်ခိုက်မှုကိုရှုတ်ချကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံကြီးခဲတွေနဲ့ EU တန်ကိုယ်စားလှယ်ဖွဲ့တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာပါ။စီးရီးတင်မာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအလုံးကထိနေတင်းနေဆော်ရဲချောင်းဝင်တဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့အညီအယက်သားတွေကိုအကာအကွယ်ပေးဖို့လဲတိုက်တွန်းထားပါတယ်။အမန်ကြောင့်လည်းချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်အချက်တဲကိုတွေ့ဆုံဆွေးနွေးမှုတွေအလုံးပါဝင်နိုင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြည့်ရှင်းမှုအရေးကြီးတဲ့အကြောင်းလဲပြောဆိုခဲ့တာပါ။မြန်မာနိုင်ငံမြောက်ပိုင်းနဲ့ရှေ့ပိုင်းဒေသတွေမှာစစ်တပ်ကလေးလက်ကျဆစ်စင်ရေးတွေရပ်ဆိုင်းထားတာကိုလည်းကြေညာချက်ကကြိုဆိုထားပါတယ
်။တရင်ချင်းချက်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်။ဒီကနေ့ကြာတာပြည်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.